Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2018ခုနှစ်ဩဂုတ်လ19ရက်တောက်ကြနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းနံပါတ်25 32 51တို့ကနေဓာတ်ရိုက်ထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေကတော့ American Thermal Donald Trump ရဲ့ CEO ဖွဲ့ဥက္ကဋ္ဌဟောင်းပေါ်အခွန်နဲ့ဗန်လုပ်ငန်းတွေမှာမတမာမှုတွေအဖြစ်ရှိမရှိဆုံးဖြတ်ဖို့တွစ်ခုံတမာရီဖွဲ့တွစ်ဆုံဆွေးနွေးစဉ်းစားနေပါပြီ Thermal Trump ကကျင်းပဖို့တိုက်တွန်းထားတဲ့စီးပြခန္ဓာတွေကိုအနည်းဆုံး၈နှစ်ထိစိုက်ထားမယ်ကြောင်းကာဝေးဝန်ကြီးဌာနကကြေညာပါတယ်ဒီလိုထိတန်းရောက်နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့တူကြေညာပေးသွားမှာပ
ါဟုတ်ကဲ့ပါခင်ဗျာစံပြနေတွင်တိုက်ပွဲတွေကြောင့်စစ်ရှောင်ပြည်သူတွေတကြောအပြန်တိုးလာနေပါလေ
။အဲစစ်ရှောင်တွေကတော့တလေးရနေ့ညမှာကဒီနံပြည်မြို့နယ်ပန်းလုံးကြီးရာနေပြီးတော့ MLG ကြီးရာကိုရွှေ့ပစ်လိုက်တယ်။ဒါက15ရနေ့မနေ့မှာပန်းလုံးကနေပြီးတော့မှာ
ဒီအကြောင်းသတင်းတွေပြီးမှတင်ပြသွားဖို့ရှိသလိုအမေရိကန်ဒေါ်လာငွေဈေးတက်လာတာကြောင့်ဈေးကွက်တွင်ရဲခတ်မှုတွေဖြစ်ပြီးပို့ကုန်လိုင်စင်သစ်တွေပိတ်လည်ပါတယ်။ဒါအပြင်နိုင်ငံတကာသတင်းလွှာတွေကိုလည်းတင်ပြသွားမှာဖြစ်သလိုအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သိပ္ပံနဲ့နည်းပညာ၊သုတဆုံနဲ့အမေရိကန်တခွင်စာတွေကိုလည်းတင်ပြအောင်ပါပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ CEO ဖွဲ့ဥက္ကဋ္ဌဟောင်းပေါ်မနာဖော့ပေါ်အခွန်နဲ့ဗန်လုံငန်းတွေမှာမတမာမှုတွေအပြစ်ရှိမရှိဆုံးဖြတ်ဖို့ကုံတမာရီဖွဲ့ကမနေ့ကစလို့တွဲဆုံဆွေးနွေးစဉ်းစားနေကြပါပြီ။အမျိုးသား6ဦးအမျိုးသမီး6ဦးပါဝင်တဲ့ကုံတမာရီဖွဲ့ရဲ့9နာရီကြာမနေ့တုန်းကတွဲဆုံမှုအတွင်းမှာတော့တန်တရားရှိရင်သက်သက်မဟုတ်ပဲကျိုးချောင်းခိုင်လုံမှုရှိမှသာအရေးယူနိုင်တဲ့အမေရိကန်တရားရေးစနစ်ရဲ့အခြေခံလှုပ်ထုံးလုပ်နည်းတွေပါဝင်တရားသူကြီးကိုမရှင်းလင်းတာတွေမေးမြန်းခဲ့ကြတယ်လို့အမှုနဲ့ပတ်သက်တဲ့အသေးစိတ်မေးခွန်းတွေကိုလည်းမေးမြန်းခဲ့ကြပါတယ်။ကုံတမာရီဖွဲ့ရဲ့တကပိတ်ဆွေးနွေးမှုမတိုင်ခင်မှာလည်းတရားသူကြီး TSLS ကအဖို့ဝင်တွေကိုစောင့်ရရမယ့်ကိစ္စတွေကိုရှင်းပြခဲ့တာပါ။နှစ်ဖက်ရှင်တွေကတော့ဗိုလ်ထုနေမှာပဲအပြီးသက်ရှောင်လဲချက်တွေပေးခဲ့ကြပြီးတရားလူဘက်ကတော့မနက်ဖော့အလိန်ညာတွေနဲ့ဘောမှာထိထိုင်ချင်ချနေထိုင်မှုကြိုးစားခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ်။ပတ်စံရှိတဲ့အချိန်မှာရောမရှိတဲ့အချိန်မှာပါပတ်စံပိုရအောင်လိန်လဲတဲ့အကြောင်းလဲအစိုးရရှင်တွေ Grant Anders ကပြောဆိုခဲ့တာပါ။မနက်ဖော့ရဲ့အကျိုးဆောင်ရှင်တွေ Richard Westling ကတော့ပြေလူဘက်ကတန်ရရှိရတဲ့ကြော်လွန်ပြီးအပြစ်ရှိကြောင်းတသက်ပြန့်နိုင်တာမျိုးမတွေ့ရတဲ့အတွက်အမှုတွေကိုတရေသေးလွတ်ပေးဖို့ရှောက်ထားခဲ့ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကျင်းပဖို့တိုက်တွန်းထားတဲ့စီးပွားအခမ်းအနားတွေကိုအ ਨੇ ဆုံး၈နှစ်အထိဆိုင်ငံထမ်းမှဖြစ်ကြောင်းကာကွယ်ရေးဝန်ကြီးဌာနကကြေညာလိုက်ပါတယ်။မူလကအတိနဲ့နိုဝင်ဘာ၁၀ရက်နေ့မှာကျင်းပဖို့စီစဉ်ထားပေမဲ့2019ခုနှစ်ထဲမှာကျင်းပနိုင်ဖို့နည်းလမ်းတွေရှာဖွေရေးသဘောတူခဲ့ကြောင်းပြည်ထောင်စစ်ဌာနချုပ်ပြောခွင့်ရ Robert Manning ကမနေ့ရုံးကပဲပြောလိုက်တာပါ။စီးပွားအခမ်းအနားအတွက်ကုန်ကြမ်းမဲ့ဈေးဟာဒေါ်လာ12တန်းကနေ62တန်းအထိရှိနေကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲကာကွယ်ရေးဝန်ကြီးဌာနရဲ့ကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ပြည်ပခရီးထွက်နေတဲ့ကာကွယ်ရေးဝန်ကြီးချင်းမက်ဒစ်ကတော့စီးပွားအခမ်းအနားတွေကျင်းပရင်ကနဦးညွန်ကြားချက်အမိန့်ပေးထားပေမဲ့ကုန်ကြဆီကတော့မခန့်မှန်းရသေးကြောင်းပြောဆိုခဲ့တာပါ။ကုန်ကြဆီဟာ10တန်းဖြစ်မလား62တန်းဖြစ်မလားဆိုတဲ့ခန့်မှန်းချက်ထွက်မလာသေးကြောင်းခီးစဉ်အတွင်းအမေရိကန်စစ်လေယာဉ်ပေါ်မှာအတူလိုက်ပါလာတဲ့သတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။သမ္မတထရမ့်ကတော့စီးပွားအခမ်းအနားတွေကျင်းပမယ်အစီအစဉ်ကိုရွှေ့ဆိုင်းလိုက်ကြောင်းဒီကနေ့ပဲ Twitter လူမှုကွန်ရက်ကနေပြောဆိုခဲ့တာပါ။စီးပွားအခမ်းအနားတွေကျင်းပမယ် Washington DC ကတာဝန်ရှိသူတွေဟာဘိုးအစိုးရထံကအသုံးစိတ်အတွက်အဆမတန်တောင်းခံနေတာကြောင်းရွှေ့ဆိုင်းခဲ့ရတာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုကရုရှားတရုတ်နဲ့စင်ကူကုမ္ပဏီတွေကိုပိတ်ဆို့တံခတ်မှုတစ်တွေချမှတ်လိုက်တာပြက်လို့ဖြစ်စီနဲ့အကျိုးမရှိတဲ့လုပ်ရဖြစ်ကြောင်းရုရှားကတုံ့ပြန်ပြောဆိုလိုက်ပါတယ်။နိုင်ငံကရဲ့ပိတ်ဆို့တံခတ်မှုတွေကိုမြောက်ကိုရီးယားကရှောင်ရှားရမှာကူညီကြကြောင်းဆွဆွဲချက်နဲ့ကုမ္ပဏီသုံးခုကိုအမေရိကန်ကပေါ်တူးနေမှာအရေးယူလိုက်တာပါ။ရုရှားနိုင်ငံရဲ့ဝန်ကြီးဌာနကတော့မြောက်ကိုရီးယားအရေးအဖြစ်ရှာနိုင်အောင်နိုင်ငံတကာကပူးပေါင်းကြိုးပမ်းမှုလိုအပ်နေတဲ့အချိန်မှာအမေရိကန်ကတံခတ်မှုတွေချမှတ်လိုက်တာဖြစ်တဲ့အကြောင်းမနေ့ကပဲပြောဆိုလိုက်တာဖြစ်ပါတယ်။တံခါးမှုတွေကြောင့်မြောက်ကိုရီးယားရဲ့နျူကလ িয়ার ဖြတ်သိမ်းစီစဉ်တွေကိုထိခိုက်နိုင်ကြောင်းလည်းပြောဆိုထားကြတာပါ။ဒီကုန်သွယ်ရေးကုမ္ပဏီတစ်ခုနဲ့စင်မူကလက်အောက်ကလုပ်ငန်းတစ်ခုလို့တော့မြောက်ကိုရီးယားကိုအရင်နဲ့ secret တွေတရားမဝင်တင်သွင်းနိုင်မှုလိုအပ်တဲ့ထောက်ထားဆိုင်ယာဆရန်တွေအတုလုပ်ခဲ့တဲ့အကြောင်းအမေရိကန်ကဆွဆွဲထားပြီးကုမ္ပဏီတွေဟာဒေါ်လာတန်းတစ်ထောင်လောက်ဝင်ငွေရရှိခဲ့ကြောင်းလည်းပြောဆိုထားပါတယ်။ရုရှားကုမ္ပဏီတစ်ခုကတော့ဥပဒေမဲ့ရေနံတင်ပို့တဲ့မြောက်ကိုရီးယားတင်မောတွေကိုစစ်ကမ်းမှာဝန်ဆောင်မှုပေးတဲ့အတွက်အရေးယူခံခဲ့ရတာပါ။ ပြည်စုတန်ခတ်အရေးယူလိုက်တာကြောင့်သက်ဆိုင်ရာကုမ္ပဏီတွေအနေနဲ့အမေရိကန်မှာပိုင်ဆိုင်မှုတွေရှိနေမယ်ဆိုရင်ထိန်းချုပ်ခံမှာဖြစ်ပြီးအမေရိကန်နိုင်ငံသားတွေနဲ့လုပ်ငန်းတွေအနေနဲ့လည်းအရေးယူခံထားတဲ့ကုမ္ပဏီတွေနဲ့စီးပွားရေးလုပ်ငန်းတွေလုပ်ကံဝင်ရှိရောမှာမဟုတ်ပါဘူး
။တူရကီနိုင်ငံမှာဖမ်းဆီးထားတဲ့အမေရိကန်ခရီးရန်တရားဟောဆရာအန်ဒရူးဘရင်ဆန်ကိုလွတ်ပေးဖို့ရှောက်ထားချက်ကိုတူရကီတရားရုံးတစ်ခုကဒီကနေ့ပယ်ချလိုက်ပါတယ်။သူ့ကိုဖမ်းဆီးထားတဲ့အတွက်အမေရိကန်နဲ့တူရကီနိုင်ငံကြားတာဏမန်ရေးရတင်မာမှုတွေဖြစ်လာရတာပါ။မစ္စတာဘရင်ဆန်ကိုနေအကျချုပ်ချထားဖို့တူရကီအောက်တရားရုံးရဲ့ဆုံးဖြတ်ချက်ကိုအစ်မီယာမျိုးကအထက်တရားရုံးကအတည်ပြုလိုက်တယ်လို့တူရကီသတင်းဌာနနဲ့မစ္စတာဘရင်ဆန်ရဲ့ရှင်နေကမ်ဟယ်လဗတ်ကစပြောပါရယ်တရားဟောဆရာဘရင်ဆန်ကိုခီးတော်လာခွင့်ပိတ်ပင်ထားတာကိုရုပ်သိမ်းပေးဖို့တင်ပြတောင်းဆိုချက်ကိုလည်းတရားရုံးကညှင်းပယ်လိုက်တာပါအမေရိကန်မှာအခြေဆိုင်နေတဲ့အစ္စလမ်ဘာသာရေးကောင်ဆောင်ဖတ်တူလာဂူလန်ကိုထောက်ခံသူအဖြစ်ဆွဆွဲခံရတဲ့မစ္စတာဘရင်ဆန်ကိုဆက်ပြေးဖမ်းထားတဲ့အတွက်အမေရိကန်ကတန်ခတ်ပိတ်ဆို့မှုအစ်စ်တွေထတ်ချမယ်ဆိုရင်လက်တုံပြန်သွားမယ်လို့တူရကီဝန်ကြီးတဦးရဲ့ပြောဆိုချက်ထွက်ပေါ်လာပြီးနိုင်ပိုင်းအကြာမှာပဲတရားရုံးရဲ့ဆုံးဖြတ်ချက်ထွက်ပေါ်လာတာပါဖတ်တူလာဂူလန်ဟာ2016ခုနှစ်ကမအောင်မြင်တဲ့တူရကီအာဏာသိမ်းမှုကြိုးပမ်းရာမှာနောက်ွယ်ကနေစီမံသူအဖြစ်ဆွဆွဲခံရတာပါကမ္ဘာကုန်သွယ်ရေးအဖွဲ့အစည်း WTO ရဲ့စီမင်းကိုအခြေခံပြီးတော့တူရကီဘက်ကတုံ့ပြန်ဆောင်ရွက်ပြီးဖြစ်တယ်လို့ဒီအတိုင်းဆက်လက်လုပ်ကိုင်သွားမယ်လို့တူရကီကုန်သွယ်ရေးဝန်ကြီးရုရှားပက်ကန်ရဲ့ပြောဆိုချက်ကိုကူးကားပြီးတော့နိုင်ငံပိုင်အနာဒူလူသတင်းဌာနကကြေညာသွားပါတယ်။နေအကျချုပ်ချခံနေရတဲ့အမေရိကန်ဘာသာရေးဆရာအန်ဒရူးပရစန်ကိုလွှတ်မပေးရင်တန်ခတ်မှုအစ်စ်တွေထပ်ပြီးချမှတ်ဖို့အဆင်သင့်မယ်လို့အမေရိကန်ကုန်သွယ်ရေးဝန်ကြီးစတီဗန်မနူချီကသမ္မတဒိုနယ်ထရမ့်ပါတက်ရောက်ခဲ့တဲ့အစိုးရဝန်ကြီးများအစည်းအဝေးမှာမနေ့ကြာတာပရင်းကပြောဆိုထားတာပါ။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတင်းမီဒီယာဖွဲ့စည်းတချို့ကိုမကြာခဏဝေဖန်တိုက်ခိုက်တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကသတင်းစာပေါင်းရန်နဲ့ချီပူပေါင်းပြီးအရင်ကမလုပ်ဘူးတဲ့လှုပ်ရှားမှုတစ်ခုကိုမနေ့ကစတင်လာပြီးနောက်မှာတော့သမ္မတနဲ့မီဒီယာတွေကြားဆက်ဆံရေးတွေလည်းပိုတင်းမာလာနေပါတယ်။လှုပ်ရှားမှုကိုဦးဆောင်ခဲ့တဲ့ Boston Globe သတင်းစာကြီးကတော့ပူပေါင်းလှုပ်ရှားမှုရလဒ်တွေကို website မှာဖော်ပြတာထားတာပါ။ Wyoming ပြည်နယ်ကလွဲလို့အမေရိကန်မှာရှိတဲ့ကျန်ပြည်နယ်တွေအားလုံးကသတင်းဌာနပေါင်း380ကလွတ်လပ်ပြီးအားကောင်းတဲ့သတင်းမီဒီယာတွေကိုအားပေးတဲ့အိတ်တအားပေါ်တွေကိုဒီနေ့စောပိုင်းမှာပဲဖော်ပြခဲ့ကြပြီးလှုပ်ရှားမှုမှာပူပေါင်းပါဝင်ကြပါတယ်။မီဒီယာတွေကမှန်မှန်သတင်းတွေဖြန့်ချီရဲလို့ထပ်ထပ်လဲလဲဆွဆွပြီးအမေရိကန်ပြည်သူတွေရဲ့ရန်သူဖြစ်သမ္မတထရန့်ကဝေဖန်နေချိန်မှာပဲမီဒီယာတွေရဲ့လှုပ်ရှားမှုတွေထွက်ပေါ်လာတာပါ။အထူးရောင်သတင်းတွေဖြန့်ချီနေတဲ့မီဒီယာတွေကအတိုက်ခံပါတီတစ်ခုဖြစ်နေပြီဆိုပြီးတော့လဲ Twitter လူမှုကွန်ရက်ကနေမနေ့ကပဲသမ္မတကပြောဆိုထားပါတယ်။မီဒီယာတွေရဲ့လှုပ်ရှားမှုတွေထဲမှာတော့သတင်းဌာနအေဒါဖွဲ့ရဲ့သဘောထားယက်တီချက်တွေကိုထင်ရပေါ်ပြတဲ့အေဒါအာဘော်တွေကိုသတင်းစာအသီးသီးကဖော်ပြခဲ့ကြတာပါ။
အာဖဂန်နိုင်ငံတောင်ပိုင်းမှာမကြသေးခင်တုန်းကတိုက်ပွဲတွေအတွင်းတိုင်ရရခဲ့ကြတဲ့တာလီဘန်တပုံတွေဟာအိနီချင်းပါကစ္စတန်နိုင်ငံကစေယုံတွေမှာစေကူတမှုခံယူနေကြောင်းအာဖဂန်သမ္မတအရှဖ်ဂန်နီကဒီကနေ့ပဲပြောကြားတဲ့မိန့်ခွန်းမှာဆွဆွဲလိုက်ပါတယ်။တိုက်ခိုက်မှုတွေမှာပါဝင်သူတွေဟာပါကစ္စတန်ဖက်ချန်းကဝင်လာတဲ့စစ်သွေးကြွားတွေဖြစ်ကြောင်းနဲ့အစိုးရတာဝန်ရှိသူတွေဘာသာရေးကောင်းဆောင်တွေနဲ့ဒေသခံတွေကိုပြောကြားတဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့တာပါ။တာလီဘန်တွေလက်ထက်ကန်စီမျိုးမကြအောင်အမေရိကန်ရဲ့လေကြောင်းစစ်ကူနဲ့အတူအာဖဂန်တပ်တွေကတိုက်ထုတ်ခဲ့ပြီးရပ်ပိုင်နာရှိတဲ့အချိန်မှာပဲအာဖဂန်သမ္မတရောက်ရှိလာတာလည်းဖြစ်ပါတယ်။အနည်းနာကဒေတာတချို့မှာတော့တိုက်ပွဲငယ်ရေးဆက်လက်ဖြစ်ပေါ်နေကြပါပါကစ္စတန်စစ်တပ်အကြီးကဲကွင်မာဂျာဗက်ဘတ်စ်ဘွားကတောင်ချမ်းသူတွေနဲ့ဆက်ဖြတ်ကျော်လှုပ်ရှားမှုတွေကိုလက်ခံမှာမဟုတ်ကြောင်းတတိကတိပေးထားဘူးကြောင်းလဲအာဖဂန်သမ္မတကပြောဆိုခဲ့ပါတယ်အာဖဂန်သမ္မတရဲ့ဆွဆွဲချက်အပေါ်အာဖဂန်စစ်တပ်ကလက်တတော်တုံ့ပြန်တာမတွေ့ရသေးပါဘူးပါကစ္စတန်နိုင်ငံမှာလွှတ်တော်ရွေးကောက်ပွဲတွေဇူလိုင်လ25ရက်နေ့ကကျင်းပခဲ့ပြီးနောက်ရွေးကောက်ခံဝန်ကြီးချုပ်အီမရာခန်စနေနေ့ကြံသစ်စာချိန်ဆိုပြီးအစိုးရတာဝန်တွေလွှဲပြောင်းယူဖို့လည်းရှိနေပါတယ်
ပါကစ္စတန်လွတ်တော်ကဒီနေ့မှာပဲဝန်ကြီးချုပ်အဖြစ်အီမရာခန်ကိုတရားဝင်တင်ပြလိုက်တဲ့အတွက်စစ်တပ်ကမကြာခဏနိုင်ငံရေးမှာဂျာဝဲစစ်ဖက်မှုတွေကြုံရတဲ့နှစ်ပေါင်း80တိုင်းပြည်သမိုင်းတခြားဒုတိယအကြိမ်ဒီမိုကရေစီနှိကျရွေးကောက်ခံအစိုးရတရားကိုငြင်းငြင်းချမ်းချမ်းလွှဲပြောင်းပေးခဲ့တဲ့ဖြစ်ရပ်တစ်ခုဖြစ်နေလဲတွေ့မြင်ကြရပါတယ်ခရစ်ကက်အားကစားသမားဘဝကနေနိုင်ငံရေးသမားဖြစ်လာတဲ့အသက်65နှစ်အရွယ်ခန်ဦးဆောင်တဲ့ပါကစ္စတန် PTI ပါတီကတော့ပြီးခဲ့တဲ့ရွေးကောက်ပွဲမှာအောက်လွတ်တော်နေရာ290နေရာနဲ့186နေရာကိုအနိုင်ရထားတာပါဇူလိုင်လ25ရက်နေ့လွတ်တော်ရွေးကောက်ပွဲမှာ PTI ပါတီကမဲအများစုနဲ့အနိုင်ရရှိခဲ့ပေမဲ့ဝန်ကြီးချုပ်အဖြစ်ရွေးကောက် တင်မြောက်ခံရဖို့အတွက်တီးခြားလွတ်လပ်တဲ့နိုင်ငံရေးပါတီတွေနဲ့ပါတီကင်းတချို့ရဲ့ထောက်ခံမှုကိုလည်းရယူခဲ့ရပါတယ်။ဝန်ကြီးချုပ်ဖြစ်လွတ်တော်မှာဒီနေ့ရွေးချယ်ချိန်မှာတော့အဓိကပြင်မဖြစ်တဲ့ပါကစ္စတန်မွတ်စလင်အဖွဲ့ချုပ် PMLN ပါတီကိုယ်စားလှယ်ရှဘတ်ရှာရီဖ်ကထောက်ခံပေး96မဲရခဲ့တာပါ။တတိယအင်အားအကြီးဆုံးလည်းဖြစ်လောက်ကျန်တက်ပြတ်ခံခဲ့ရတဲ့ဝန်ကြီးချုပ်ဟောင်းဘနက်ဇီယာဘူတိုဦးဆောင်ခဲ့တဲ့ပါကစ္စတန်ပြည်သူ့ပါတီ PPP ကတော့ကိုယ်စားလှယ်342ယောက်ရှိတဲ့ဒီနေ့တို့ရွေးချယ်ပွဲမှာမဲမပြေပဲနေခဲ့ပါတယ်ဒုတိယနဲ့တတိယအင်အားကြီး PMLN ပါတီနဲ့ PPP ပါတီတို့ကတော့ပြီးခဲ့တဲ့လတဲ့ကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမတမာမှုတွေရှိတယ်ဆိုပြီးမေးရွေးကောက်ပွဲမရလောက်ကိုပူပေါင်းကန့်ကွက်ထားကြတာပါပါကစ္စတန်နိုင်ငံကလွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်ကတော့နိုင်ငံရေးပါတီတွေရဲ့ဆွဆဲချက်တွေကိုပယ်ချထားကြပါတယ
်တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆိုင်ရာအခြေအတင်ဖြစ်နေတဲ့အတွက်မြန်မာနိုင်ငံပါဝင်အာရှနိုင်ငံအတော်များများကငွေကြေးနဲ့အမေရိကန်ဒေါ်လာငွေလဲလှယ်နှုန်းတွေမတိမငြိမ်ဖြစ်နေပြီးတော့ပြည်ရင်းငွေကြေးတန်ဖိုးကျဆင်းမှုတွေနဲ့ရင်ဆိုင်နေရပါတယ်ဒါပေမဲ့လည်းမူဝါဒရေးရာတာဝန်ရှိသူတွေအနေနဲ့အရင်တုန်းကငွေကြေးတန်ဖိုးကျဆင်းခဲ့တဲ့အချိန်ကတည်းကဆိုင်ခုတစ်ချိန်ပို့ပြီးတော့နည်းနည်းရှင်းရှင်းကင်တွယ်နိုင်ကြတယ်လို့သုံးသပ်သူတွေကပြောပါတယ်မြန်မာအင်ဒိုနီးရှားတရုတ်အိန္ဒိယအပါအဝင်တခြားနိုင်ငံတချို့ကငွေကြေးတန်ဖိုးတွေဟာ2018နှစ်ဥပိုင်းကစပြီးတော့ကျဆင်းလာခဲ့တာပါအိန္ဒိယရူပီးငွေကြေးဟာလည်းဂျွန်လအတွင်းအနှိမ်ဆုံးကျဆင်းခဲ့တယ်လို့တရုတ်ယွမ်ငွေဟာလည်းဂျွန်လအထိဆိုရင်6လအတွင်း 3.2 ခန့်နှုန်းထိဈေးကျသွားခဲ့တာပါစီးပွားရေးပညာရှင်တွေထောက်ပြတဲ့အခုလိုငွေကြေးတန်ဖိုးကျဆင်းရတဲ့အချက်တွေထဲမှာကူးစက်လာနိုင်ခြေရှိနေတဲ့တူရကီနိုင်ငံကဘာသာရေးပြဿနာအပြင်တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်မာမှုတွေကြောင့်အာရှနိုင်ငံတွေမှာရင်းနှီးမြှုပ်နှံဖို့စိုးရိမ်မှုတွေရှိနေတဲ့အချက်လည်းပါဝင်ပါတယ
်ထိတိုင်းရောက်နိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါ VOA ရဲ့အစီအစဉ်တွေကို burmese.voanews.com internet စာမျက်နှာမှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တွေနဲ့စတင်ကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းနမ်တူနဲ့ဒီဘောမြို့နယ်တွေမှာတိုင်းသားလက်နက်ကင်တပ်ဖွဲ့တွေကြားတိုက်ပွဲဆက်လက်ဖြစ်ပွားနေတာကြောင့်ဒီရက်ပိုင်းအတွင်းဒေသခံပြည်သူအနည်းဆုံး600ကျော်လောက်စစ်ပေးတင်းရှောင်နေရပါတယ်လေယာဆိုင်ပြိုးချိန်မှာအခုလိုတင်းရှောင်နေရတာကြောင့်ရေရှည်မှာစားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေရမယ့်အခြေအနေမှာရှိနေပါတယ်။ VOA သတင်းတော့ကိုမိုးစောကသတင်းပေးပို့လာပါတယ
်။ဟုတ်ကဲ့ဒီအပိုင်းအတွင်းနမ်တူမြို့နယ်နဲ့တီဝေါမြို့နယ်တွေမှာဖြစ်ပွားတဲ့တိုက်ပွဲတွေကတော့ PSLF ကတအမ်းပလောင် SSPP ကမြောက်ပိုင်းရှမ်းတို့ရဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့ RCSS ကတောင်ပိုင်းရှမ်းတပ်အကြဖြစ်ပွားနေတာပါ။ဒီတိုက်ပွဲတွေကြောင့်ဒေသခံတွေဟာနေရာရင်းကျေးရွာတွေကိုစွန့်ခွာပြီးဘေးလွတ်ရာမှာခိုးလုံနေကြရပါတယ်။နမ်တူမြို့နယ်ကပန်းလုံနဲ့အနီးအနားရှိကျေးရွာတွေကနေပန်းတပြေကျေးရွာနဲ့မန်လီကျေးရွာတွေကိုဒီအပိုင်းအတွင်းလူ600ကျော်လောက်ထပ်မံတိရှောင်ခဲ့ရကြောင်းနမ်တူမြို့ကစစ်ဆောင်တွေကိုကူညီနေတဲ့ဦးဆိုင်ပညာကပြောပါတယ
်။ပန်းတပြေမှာသူကပန်းတပြေဘုန်းကြီးเจ้าမှာကစခန်းတစ်ခုမန်လီဘုန်းကြီးเจ้าမှာကစခန်းတစ်ခုတခါနခုဘောနော်ကိုကျွန်တော်ပန်းတပြေမှာကိုကျွန်တော်အိမ်လုံးစုက60တစုနောက်ကြားက106မှက145ပေါင်း157ကျွန်တော်မလီအဲ့ဒီဖုန်းတော်ကြီးကျောင်းစခန်းမှာအိမ်လုံးစု95စုကြား154မှ147ပေါင်း395ရောက်တိုက်ပွဲဖြစ်တဲ့ကတော့ကျွန်တော်ပန်းလုံးနီးနားတစ်ဝိုက်မှာဖြစ်တာ
ဒီဘောမျိုးကဒုက္ခတွေရေဆောင်ရွက်နေတဲ့ကိုမျိုးကတော့ဒီဘောမျိုးနယ်ကိုလူ150လောက်ရောက်ရှိလာတယ်လို့ပြောပါတယ
်။အဲဆိတ်ဆောင်နေရတော့တလေးရနေ့ညမှာကဒီနမ်ပူမျိုးနယ်ပန်းလုံးကြီးရာနေပြီးတော့မန်လီကြီးရာပေါ့နော်နမ်ပူမျိုးနယ်တွေရတယ်။အဲမန်လီကြီးရာကိုရွှေ့ပြလိုက်တယ်။မန်လီကြီးရာဘုံကြီးကြောင့်ပေါ့နော်။အဲက15ရနေ့မနေ့မှာပန်းလုံးကနေပြီးတော့မှဒီဘောမျိုးတွေကဘိုးတော်ကျောင်းတိုက်ကိုရွှေ့ပြလိုက်တယ်ပေါ့နော်။အဲနောက်တစ်ခါသူတို့ဘက်သူတို့ရှောင်ဆဲသွားလာကြတော့ဟိုတန်တပီကြီးကပုံကြောင်ပေါ့နော်တချို့တွေကတော့လမ်းလျှောက်သွားကြတာပေါ့နော်ဒီဘောမှာ150ပေါ့နော်150ကျော်လောက်ကြောက်နေရပေါ့နော
်ဒုက္ခတွေတွေအခုလိုတိတ်ရှောင်လာရတဲ့အခြေအနေနဲ့ကြုံတွေ့ရတဲ့အခက်အခဲတွေကိုသူကအခုလိုဆက်ပြောပါတယ
်ငယ်သူတို့ကတော့ကျွန်တော်တို့ကိုလမ်းပြီးအကူကြီးတောင်းတာတော့သူတို့အဲ့မှာတနတ်တန်နေကြတော့နော်ရွာမှာမနေရဲကြတော့ပေါ့နော်အဲသူတို့ရွာရဲ့နီးကပ်ရဲ့မှာဖြစ်နေတဲ့အတွက်ကြောင့်သူတို့ကဟိုစိုးရင်တို့ထွက်ပြေးလာတဲ့တဘောပေါ့သူတို့ခက်ခဲရတော့ဒီလိုမျိုးခဏခဏအဲ့လိုမျိုးတွေဖြစ်နေရင်သူတို့ရဲ့စာဝင်နေရေးတွေတော့သူတို့ရဲ့ဒီချင်းဟာစာကျူးတိနံလုံနေတဲ့အချိန်ကြီးဆိုတော့လေဒီကကံဒီပြည်သူတွေအနေနဲ့ကတော့စာဝင်နေရေးခက်ခဲတွေဖြစ်လာမှာဖြစ်တဲ့အတွက်ကြောင့်ဒါညင်းညင်းညံ့ညံ့နဲ့အေးအေးညံ့ညံ့လေးဖြစ်စီနေတာပါဗျာ
လောလောဆယ်မှာတီဘောမျိုးကိုရောက်ရှိလာသူတွေကိုတီဘောအထွေထွေအုပ်ချုပ်ရေးဌာနကအကူအညီထောက်ပံ့ပေးထားပြီးမန္တလေးနဲ့ပန်းသပြေကြီးရွာမှာရောက်ရှိနေသူတွေကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကလူတယောက်ကို2100နှုန်းနဲ့9ရက်စာထောက်ပံ့ပေးခဲ့တယ်လို့အခြားပရာဟိတအဖွဲ့အစည်းတွေကလည်းစာနာရိတ်ခါတွေထောက်ပံ့ပေးထားပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေကတော့နမ်တူမြို့နယ်မန်ဆန်ကြီးရွာအနီးနားကရွာကိုးရွာကလူတထောင်လောက်ဟာမန်ဆန်ဖုံးတော်ကြီးအကြောင်းကိုတွားရောက်ခိုလုံနေခဲ့ကြပါတယ်။နမ်တူမြို့နယ်အတွင်းမှာဒီနှစ်ပိုင်းတွေအတွင်း PSLF ကတအံပလောင်တက်နဲ့ RCSS ကတောင်ပိုင်းရှက်တက်ဖွဲ့အကြတိုက်ပွဲတွေမကြာခဏဖြစ်ပွားနေတာဖြစ်ပါတယ်။လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲမှာပါဝင်တဲ့ PSLF တအံပလောင်တက်နဲ့ SSPP ကမြောက်ပိုင်းရှမ်းတက်ဖွဲ့ဟာNCA ခေါ်အပြည့်အစာချုပ်ကိုလက်မှတ်မီထိုးသေးတဲ့အဖွဲ့တွေဖြစ်ပြီး RCSS ခေါ်တောင်ပိုင်းရှမ်းတပ်ဖွဲ့ကတော့ NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပါတယ
်။ VOA သတင်းတော့ကုမိုးစုံရဲ့တင်ပြချက်ဖြစ်ပါတယ်ခင်ဗျာ။အခုတော့ပို့ကုန်လိုင်စင်ကိစ္စကိုပြောပြချင်ပါတယ်။အမေရိကန်ဒေါ်လာငွေကြေးဈေးတည်ငြိမ်ဖို့သကြားနဲ့ 73C re-export လိုင်စင်တွေကိုစီဝိုင်းနဲ့ကူတန်ရောင်းဝယ်ရေးဝန်ကြီးဌာနကဒီကနေ့မနက်ပိုင်းကစပြီးပိတ်လိုက်ပြီးဖြစ်ပါတယ်။လိုင်စင်အသစ်ပေးတာကိုရနာလိုက်ပေမဲ့လက်ရှိလိုင်စင်တက်တန်းရှိနေသူတွေကတော့ဆက်ပြီးတော့တင်သွင်းတာတင်ပို့တာတွေကိုလုပ်လို့ရတယ်လို့စီဝါကူတန်းဝန်ကြီးဌာနကပြောပါတယ်။ VOA သတင်းနောက်ကိုဇော်ထက်ကပြောပြမှာပါ
။ပြည်ပကနေတင်သွင်းပြီးပို့ကုန်ပြန်ပို့နေတဲ့တကြားနဲ့73C re-export လိုင်စင်တွေကိုဒီနေ့ဩဂုတ်လ18ရက်မနက်ပိုင်းကစပြီးရနာလိုက်ပြီးဖြစ်ပါတယ်။အကြောင်းကတော့ဒီကုန်ပစ္စည်းတွေကိုဒေါ်လာနဲ့ပြည်ယွန်းကိုတင်သွင်းပြီးတရုတ်ကိုတဆင့်ပြန်ရောင်းချရတဲ့နေရာမှာတရုတ်ယွမ်ငွေနဲ့ပြန်ရောင်းရတာဖြစ်လို့ဒေါ်လာစိတ်တည်ငြိမ်အောင်ထိန်းထားနိုင်ဖို့အခုလို re-export license ပေးတာကိုရန်နာလိုက်တာဖြစ်ကြောင်းစီးပွားကူတန်းဝန်ကြီးဌာနရဲ့လက်ထောက်အတွင်းဦးခင်မောင်တွင်ကပြောပါရယ
်ရန်နာလာကတော့ဒီ18ရက်နေ့ရက်စပြီးတော့ဒီ export license နဲ့ဆောင်ရွက်နေတဲ့ဂျာနဲ့သက်ဆုံးမြေကိုနှစ်ခုကိုဘင်းကုန်တိုင်းချင်းခွင့်ပြုတော့18ရက်နေ့ရက်စပြီးတော့ရန်နာလိုက်ဆိုတော့ဒီကတော့ဘာကုန်လဲဆိုလို့ရှိရင်ဟိုဒေါ်လာစိတ်ဟိုမြေကြီးတဲ့ဆိုင်တော့မြေတည်ငြိမ်မှုတက်ဖို့ဒါဆောင်ချက်တစ်ခုမျိုးနဲ့ပါဝင်နေတ
ာ re-export လုပ်ငန်းလုပ်ကိုင်ခွင့်ကို2013အောက်တိုဘာလကစပြီးစီးပွားကူတန်းဝန်ကြီးဌာနက license ထုတ်ပေးပြီးခွင့်ပြုပေးခဲ့တာဖြစ်ပါတယ်။ပြည်တွင်းထုတ်ကုန်ပစ္စည်းတွေရဲ့အကျိုးစီးပွားကိုကာကွယ်ဖို့ဆိုပြီးဒီ license ထုတ်ပေးတာကိုအရင်ကလည်းခဏရန်သားထားဖို့ရမျိုးလည်းရှိပါတယ်။အခုဒေါ်လာငွေကြေးလဲလှယ်နှုန်းမှာမြန်မာကျပ်ငွေတန်ဖိုးကျနေရအောင်ကူစားနိုင်ဖို့တခြားသွင်းကုန်ပစ္စည်းတချို့ကိုလည်းမကြခင်ကန့်တတ်သွားမယ်လို့အကုန်လုံးအတိုင်းဝန်ကြမှာသတင်းတွေထွက်ပေါ်နေပါတယ်။အခုကိစ္စမှာအစိုးရအနေနဲ့လုတ်သိမ့်တဲ့ကိစ္စကိုလုတ်သွားတာဖြစ်နိုင်ကြောင်းစီးပွားရေးလေးလာသူတဦးဖြစ်တဲ့ဦးမင်းခင်ကအခုလိုသုံးသပ်ပါတယ
်။ဟိုဒီသွင်းကုန်ကိုကျွန်တော်ကလည်းပြချင်ပြီးပဲပြီးတော့ကိုယ်မိုက်ဖုန်းလုပ်တဲ့ခါမှာကျွန်တော်တိတ်ကြမ်းနေနေကြရတယ်။ဒါလည်းမင်းများလည်းတိတ်ပါနေမှဆိုင်ကြမယ်။တော့ငါသူ့ကိုပဲကြံတုံးတော့မှာဖြစ်တော့အကုန်လုံးကဒေါ်လာပြန်ဝင်လာဦးဖြစ်တယ်။ဒါကအခုဒေါ်လာဒီတက်တဲ့ပုံမှာတက်အောင်ရှိတယ်လို့ယူဆတယ်ဒီပါလေဆိုပါလား။ဆိုတော့ဒါလောရလုံးတိတ်လေအကြောင်းကိုပြောလို့ရတယ်ပေါ့နော်။ပြီးတော့နည်းနည်းရောကံရုံးဝင်လောက်တိုင်းပုံပြချင်းချင်းကြောကြီးကျွန်တော်လုံးနိုင်လို့ပူကောင်းတယ်။နောက်ဟိုဘက်နဲ့အပေးယူပါနော်။ဒီဘက်နဲ့အပေးယူလို့ဒီဟာမျိုးမလား။ဒါတော့လည်းဝင်ပြီးတော့ဒေါ်လာနဲ့ပြန်ရအောင်ရောင်းလိုက်ပြီးဒါမျိုးလုပ်တင်လား။ဒါတော့တန်ရှိနေမှုလူလူလို့ဆိုတော့တယ်။တစ်ချက်နေသားတော့လုံးတင်တယ်လို့ပြောရမယ
်။ re-export ဆိုတာပြပနိုင်ငံတစ်ခုကနေကုန်ပစ္စည်းတင်သွင်းလာပြီးအခြားပြပနိုင်ငံတစ်ခုကိုတဆင့်ပြန်ရောင်းတာဖြစ်ပါတယ်။ဒါကိုအစိုးရကတွင်းကုန်အခွန်တစ်ခုသတ်မှတ်ပြီးလုတ်ကင်ဝင်ပြုခဲ့တာပါ။ဒီနေ့ပိတ်လိုက်တဲ့အပေါ်မှာထိခိုက်ညနာမဲ့ကုန်တယ်တွေရှိနိုင်တယ်လို့တခြားကုန်တယ်တူကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။နိုင်ငံရမှအမှန်တရားတော့ပစ္စည်းကိုမှားကြတာပေါ့နော်။ဒါပေမဲ့တချို့ကုန်တယ်တွေကတော့ဘယ်လိုဖြစ်လဲဆိုတော့နိုင်ငံကိုဒီရမယ်ဆိုတာလေးကြီးနေတယ်သူတို့ကမူကောင်ထဲမှာပြီးနေတဲ့အခါကျတော့အကုန်လုံးကပစ္စည်းတွေအချို့မှားကြတယ်။တချို့ကလည်း on the way ပေါ့လေဒီမောပေါ်မှာအကုန်လုံးဖြစ်နေကြတယ်။ချိုးမှားပြီးတော့ပစ္စည်းတွေရောက်ပြီးတော့အခုနိုင်ငံကအခုရုပ်တရက်ကိုချက်ချင်းပဲစတန်နီပေါ့နော်ပိတ်ချလိုက်တဲ့အခါကျတော့တော်တော်လေးအခက်အခဲတွေဖြစ်နေကြတယ်အဲ့ဒါတို့ခုပါဒီလမ်းကြောင်းပေါ်မှာရောက်နေတဲ့ပစ္စည်းတွေကအခုလိုက်စင်ထုတ်မပြီးတော့ဆိုတော့တော်တော်လေးဟိုသိမ့်နေသိမ့်နိုင်တဲ့အနေအထားတွေကိုသုံးလကျော်ရင်သိမ့်တာဟုတ်အဲ့လိုမျိုးသိမ့်နိုင်တဲ့အနေအထားတွေလည်းဖြစ်သွားနိုင်တယ်နောက်ပြီးတော့ခုနကလိုပေါ့ဟိုဒီကြားထဲမှာအယောင်းဝင်ကဏ္ဍတွေကလည်းတော်တော်လေးတော့ရောက်ခဲ့ရထားအောင်တော့ဗောလीဒေါ်လာဈေးကတော့သူတို့ထိန်းလို့ရနိုင်ပေမဲ့တခြားဈေးကတော့သူတို့နည်းနည်းတော့ပြန်တက်မှာလို့ထင်ပါတယ်အဲ့ဒါကြောင့
် re-export လုပ်တဲ့တခြားကို Thai, Brazil, Qatar, UAE နဲ့အိန္ဒိယနိုင်ငံကနေတစ်နှစ်ကိုတန်ချိန်8သိန်းလောက်ယူတာဖြစ်ပြီးတရုတ်ကိုတဆင့်ပြန်ရောင်းကြတာပါဒေါ်လာနဲ့မြန်မာငွေလဲလှယ်နှုန်းကဒေါ်လာကိုမြန်မာငွေ1530ကျော်အထိမနေ့ကတက်ခဲ့ပြီးမြဲသွင်းကုန်ပစ္စည်းတချို့ကိုရန်နာမယ်ဆိုရဲသတင်းတွေထွက်ပေါ်ပြီးနောက်ပိုင်းဒီနေ့ဈေးပိတ်ချိန်မှာ1535ဈေးပေါက်ပါတယ်။ဘိုဘန်ကတော့ဒေါ်လာကို1498ကျပ်နဲ့ဈေးဖြတ်ထားစေပါ
။ဒေါ်လာရှင်များရှင် တော်တော်မှာတရင်ရယူနေတဲ့မီဒီယာသမားတွေကိုစက်မှတ်ပေးဖို့တမောသားကိုစလေတွေကတိုက်တွန်းလိုက်တဲ့အတွက်တွတ်တော်တွင်တရင်ရယူခွင့်အပေါ်မိကုန်းတွေလည်းတကြောပြန်ထွက်ပေါ်လာနေပါတယ်တို့တော်ထဲမှာကိုစလေရီရဲ့အပြုမူဆောင်ရွက်ချက်တွေကိုအနီးကပ်စောင့်ကြည့်သတင်းရယူတာဟာပုဂ္ဂလိကလွတ်လပ်ခွင့်တွေကိုထိပါရာရောက်နေပါသလားနေတူဝါလူလူဘဝအတွက်အရေးကြီးတဲ့မူဝါဒတွေကိုဆွေးနွေးဆုံးဖြတ်နေတဲ့ကိုစလေရီအပေါ်မီဒီယာတွေကစောင့်ကြည့်ပြီးသတင်းဖော်ပြဖို့ကပိုးပြီးတော့အရေးကြီးသလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်လွတ်တော်တွင်သတင်းရယူခွင့်အပေါ်သောရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ
။မနက်ဖြန်စနေည view ရဲ့တိုက်ရိုက်လေလိုက်အစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့နိုင်ငံကမှာထိတ်တန့်ရောက်နေတဲ့သတင်းလွှာတချို့ကိုတင်ပြသွားမှာဖြစ်ပါတယ်။အရင်ဆုံးအမေရိကန်နိုင်ငံရေးအခြေအနေကိုကြည့်အောင်ပါ။2016အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရဖို့သမ္မတထရန့်မဲဆွယ်စီယုံရေးအဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းဆောင်ရွက်မှုတွေရှိတယ်ဆိုတဲ့ပြောဆိုမှုတွေအဆုံးသတ်သွားရအောင်သမ္မတဒေါ်နယ်ထရန့်ကကြိုးပမ်းခဲ့တယ်လို့ CIA ဘူထောက်လန်းရေးညွှန်ကြားရေးမှူးဟောင်းဂျွန်ဘရန်နန်ကဆွဆဲပြောဆိုလိုက်ပါတယ်ထရန့်ကတော့ဘရန်နန်ဟာအစိုးရထဲမှာသဘောထားကွဲပြားမှုတွေနဲ့မတိမငြိမ်ဖြစ်အောင်သွေးထိုးပေးနေတယ်ဆိုပြီးအစိုးရရဲ့ထိတ်တန့်လျှို့ဝှက်အချက်လက်တွေသိရှိခွင့်ရှိတဲ့လုံးုံစိတ်ချရသူစီးရင်ကနေပယ်ဖြတ်ခဲ့ပါတယ်ဗီဒီယိုသတင်းတော့ပက်စီဝီရဂူဆွာရာပြပို့တဲ့သတင်းလွှာကိုကိုအောင်ကတင်ပြမှာပ
ါဂျွန်ဘရန်နန်ဟာသမ္မတဒေါ်နယ်ထရမ့်ကိုပြင်းပြင်းထန်ထန်ဝေဖန်လေးရှိသူဟာအရင်သမ္မတဘရိတ်အိုဘားမားဒုတိယသမ္မတတည်ထောင်ကာလအတွင်း CIA ဗဟိုထောက်လိုင်းရေးအေဂျင်စီအကြီးအကဲဖြစ်တာဝန်ယူခဲ့ဘူးသူဘရန်နန်ဟာပြီးခဲ့တဲ့လတည်းဖင်လန်နိုင်ငံမှာထရမ့်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံခဲ့တဲ့အပေါ်သစ္စာဖောက်တဲ့လုပ်ရည်အပြစ်မှတ်ချက်ပေးခဲ့ပါတယ်။အခုသတင်းပတ်အတွင်းမှာလဲထရမ့်ဟာသူ့အကြံပေးဖြစ်ခဲ့တဲ့ Omarosa Manigault Newman ကိုခွေးတကောင်ဖြစ်တယ်လို့ပြောကြားခဲ့တဲ့အပေါ် Brandon ကဝေဖန်ပြီးမှထရမ့်ကဘရန်နန်ကိုလုံခြုံစိတ်ချရသူစီရင်ကနေပြဖြတ်ခဲ့တာပါအိမ်ပြီးတော့ပြောခွင့်ရဆေရာဆန်ဒါစ်က
Mr. Brennan's line and recent conduct characterized
Mr. Brennan ရဲ့အလေအညာတွေအခုတလောအထင်ကုန်မဲ့ပြောဆိုနေတာတွေဟာနိုင်ငံတော်ရဲ့ထိတ်တန့်လှုပ်ရှားချက်တွေကိုသိရှိခွင့်ရသူတဦးအနေထားနဲ့ကန့်ညင်မှုမရှိပါဘူ
းအခုလို CIA ထိတ်တန့်ကြီးခဲ့တဲ့အောက်ပေါ်ထိတ်တန့်လှုပ်ရှားကိစ္စတွေနဲ့ပတ်သက်ပြီးမယုံကြည်တတ်တဲ့သူစီရင်နဲ့ထည့်သွင်းခဲ့တာအပေါ်လွတ်တော်အမတ်တွေကအခုလိုတုံ့ပြန်ပါတယ်ဒီမိုကရက်ထက်လွတ်တော်အမတ်မာတင်ဟိန်းရစ်က
It's pretty clear this is a president who
ဒူဒူတွေပေါ်ပြင်းပြင်းထန်ထန်အပြစ်ပေးတဲ့သမ္မတတယောက်ဖြစ်တယ်ဆိုတာရှင်းနေ
ထရန့်နဲ့အတူယက်တီသူတွေလည်းရှိပါတယ် Republican ထက်လွတ်တော်အမတ် Lindsey Graham က
Mr. Brennan has gone way over the line in my
Mr. Brennan နေနဲ့တိတ်လွန်လွန်တယ်လို့ထင်ပါတယ်သူ့ကိုလုံခြုံစိတ်ချသူစီးရင်ကနေထုတ်ပြလိုက်တာကကျွန်တော်အမြင်မှာတော့တဘာဝကျပါတယ
် Trump ရဲ့အခုလိုလုပ်ရက်တွေဟာထောက်လိုင်းရေးအတိုင်းဝိုင်းအတွက်လည်းသတိထားစရာဖြစ်ခဲ့ပါတယ်အမျိုးသားလူမျိုးရေးဆိုင်ရာရှေ့နေတဦးဖြစ်သူ Mark Zaghi က
We have never seen a president of the United States
ကျွန်တော်တို့တည်တလောက်ဘယ်နိုင်ငံရေးပါတီကသမ္မတပဲတက်လာလားအခုလိုနိုင်ငံတော်လုံခြုံရေးစနစ်ကိုနိုင်ငံရေးလက်နက်လိုအသုံးချပြီးလုံခြုံစိတ်ချရသူစီးရင်တွေကပယ်ဖျက်တာမျိုးမရှိခဲ့ပါဘူး
ထောက်လိုင်းရေးကြီးကဲဟောင်းတဲ့သမ္မတကြားပြည်ပခါကိုသတင်းစာတွေမှာလည်းဖော်ပြနေကြပါတယ်သမ္မတကတော့သူ့လုပ်ရည်နဲ့ပတ်သက်ပြီးတော့ဒါဟာမဖြစ်မနေလောက်အောင်မှာဖြစ်တယ်လို့ Wall Street Journal မှာကာကွယ်ပြောကြပါတယ်ဒါပြင်ရုရှားနဲ့ Trump မဲဆက်စည်းရုံးရေးအဖွဲ့ကြားပူးပေါင်းကြံစည်မှုတွေအပေါ်စုံစမ်းစစ်ဆေးနေတဲ့ Robert Mueller ကိုလည်း Brandon ကထောက်ခံခဲ့တာကြောင့်အခုလိုဆုံးဖြတ်တာဖြစ်ကြောင်းလည်းသူကပြောပါတယ် Brandon ကလည်းသမ္မတဟာလူတွေကိုကြောက်အောင်လုပ်ပြီးအပြင်းအထန်သူ့ဘာသာကာကွယ်နေတာဖြစ်တယ်လို့ New York Times သတင်းစာမှာရေးသားပါတယ်သမ္မတအင်ဂျီရောကတော့ဘရန်နန်အပြင်အိုဘားမားလက်ထက်ကအစိုးရထိပ်ပိုင်းခေါင်းဆောင်တွေကိုလည်းလုံခြုံစိတ်ချရသူစီးရင်မှဆက်ထားမလားမထားဘူးလားဆိုတာကိုပြန်ပြီးတော့သုံးသပ်နေတယ်လို့ပြောဆိုပါရခင်ဗျာ
။ဦးအောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတော့ကပ္ပအာကစားသတင်းလွှာတစ်ပုဒ်ကိုတင်ပြပါမယ်။18ကြိမ်မြောက်အာရှအာကစားပြိုင်ပွဲကိုအင်ဒိုနီးရှားနိုင်ငံမှာဩဂုတ်လ18ရက်စနေနေ့မှာစတင်ဖွင့်လှစ်မှာဖြစ်ပြီးဒီပြိုင်ပွဲကနေအင်ဒိုနီးရှားနိုင်ငံရဲ့စီးပွားရေးအားကောင်းလာမယ်လို့အခိုင်အမာမျှော်လင့်နေပါတယ်။အင်ဒိုနီးရှားနိုင်ငံကအာရှအာကစားပြိုင်ပွဲအတွက်ဒေါ်လာဘီလီယံနဲ့ချီရင်းနှီးမြှုပ်နှံမှုတွေလုပ်ခဲ့တာပါ ဝေဖန်သူတွေကတော့အခုလိုအားကစားပြန်ပွဲမှာငွေကြေးအမြောက်အများသုံးခဲ့တာကြောင့်တိုင်းပြည်ရဲ့အခြေခံပြဿနာတွေကိုဖြေရှင်းဖို့အခွင့်အရေးကိုလက်လွတ်လိုက်ရတယ်လို့ဆိုပါတယ် VOA သတင်းတော့ Max Weldon ပေးပို့တဲ့သတင်းလွှာကိုကိုရန်နိုင်ကတင်ပြပါမယ်
18ကြိမ်မြောက်အာရှအားကစားပြိုင်ပွဲကိုအာရှနိုင်ငံပေါင်း55နိုင်ငံကအားကစားသမားပေါင်း1000ကျော်လောက်ဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။ပြီးခဲ့တဲ့မေလကဂျာဘာကျွန်းအစီပိုင်းကဆူရာဘာရာမြို့မှာဖြစ်ခဲ့တဲ့ဘုံပေါက်ကွဲမှုကြောင့်ပြိုင်ပွဲအတွက်လုံခြုံရေးအင်အားကိုလည်း3000လောက်အထိချထားပါတယ်။ဒါပြင်လေလုညဉ့်ညမ်းမှုကလည်းပြိုင်ပွဲအတွက်နောက်ထပ်အဓိကစိုးရင်စရာအချက်တစ်ခုဖြစ်နေပြီးဂျကာတာမြို့ရဲ့လေလုညဉ့်ညမ်းမှုဟာမကြသေးခင်ကတော့ကမ္ဘာပေါ်မှာအဆိုးဆုံးအခြေအနေကိုရောက်ခဲ့တယ်လို့အင်ဒိုနီးရှားသဘောပတ်ဝန်းကျင်ထိန်းသိမ်းအဖွဲ့ကထောက်ပြလိုက်ပါတယ်။အရှာကစားပြိုင်ပွဲကိုအင်ရှင်ဖြစ်လက်ခံကျင်းပတဲ့အတွက်ဒိုက်ရိုက်စီးပွားရေးအကျိုးသက်ရောက်မှုကအမေရိကန်ဒေါ်လာ 3.1 ဘီလီယံလောက်ရှိမယ်လို့အင်ဒိုနီးရှားနိုင်ငံရဲ့အမျိုးသားဖွံ့ဖြိုးတိုးတက်ရေးစီမံကိန်းအေဂျင်စီကပြီးခဲ့တဲ့မေလမှာခန့်မှန်းပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတော့အင်ဒိုနီးရှားနိုင်ငံအနေနဲ့အရှာကစားပြိုင်ပွဲနဲ့မတန်ဆွမ်းအကစားပြိုင်ပွဲတွေကိုအင်ရှင်ဖြစ်လက်ခံကျင်းပနိုင်တာကြောင့်အင်ဒိုနီးရှားနိုင်ငံဟာအင်ရှင်နိုင်ငံကောင်းဖြစ်တဲ့အကောင်းဆုံးနိုင်ငံတစ်ခုဖြစ်တဲ့တန်ရှင်းမြတ်တာစွာပြိုင်ဆိုင်မှုကိုအားပေးတဲ့နိုင်ငံဖြစ်တယ်ဆိုတာကိုကဘာကြီးကိုပြသနိုင်မှာဖြစ်တယ်လို့လွတ်လပ်ရေးနေ့မိန့်ခေါ်အတွင်းမှာပြောကြားခဲ့ပါတယ်။အာရှအကစားပြိုင်ပွဲကြောင့်ဂျကာတာမြို့ကနိုင်ငံသားကကိုယ်စားလှယ်အဖွဲ့တွေနဲ့ခီးသွားတွေပါဝင်လာရောက်ကြတဲ့သူအရေအတွက်တိုးလာပြီးနိုင်ငံကမှလည်းအင်ဒိုနီးရှားနိုင်ငံရဲ့ပုံရိပ်တက်လာခဲ့တယ်လို့ Fairmont Hotel ကပြောခွင့်ရ Felicia Sidia One ကပြောပါတယ
်။ I'm positive that it will bring a positive.
အခုလိုနိုင်ငံတကာပြိုင်ပွဲကိုအင်ရှင်အဖြစ်လက်ခံကျင်းပခွင့်ရတဲ့အတွက်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကိုသွားရဟာဘေးကင်းလုံခြုံမှုရှိတယ်ဆိုတာကိုပြသနိုင်ပါတယ်။အခြေခံအဆောက်အုံတွေလည်းရှိပြီးရေရှည်မှလည်းဒီပြိုင်ပွဲကအင်ဒိုနီးရှားနိုင်ငံရဲ့ကမ္ဘာလက်ခီးသွားလုပ်ငန်းအပေါ်အကျိုးဖြစ်ထွန်းစေမှာဖြစ်ပါတယ်
။အင်ဒိုနီးရှားအာဏာပိုင်တွေဟာအာရှအောက်စားပြိုင်ပွဲကိုအဆင်ပြေပြေကျင်းပနိုင်ဖို့အတွက်ဂျကာတာမြို့ရဲ့နာမည်ဆိုးနဲ့ကြော်ကြားလာတဲ့ရင်ကျော်ပိတ်ဆို့မှုပြဿနာကိုလည်းနီလန်ပေါင်းစုံနဲ့အခုအခါမှာကင်တွယ်ဖြည့်ရှင်းနေကြပါတယ်။မူလာတုံးကတော့ဒီအာရှအောက်စားပြိုင်ပွဲကိုဗီယက်နမ်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပရမှာဖြစ်ပေမဲ့ကုန်ကြစည်များလွန်လာကြောင်းဗီယက်နမ်က2014မှာအင်ရှင်မလုပ်တော့ဘူးဆိုပြီးတော့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒါကြောင့်အင်ဒိုနီးရှားနိုင်ငံကအင်ရှင်ဖြစ်လာခဲ့တာဖြစ်ပြီးတော့ပြိုင်ပွဲအတွက်ပြင်ဆင်ချိန်တော့တိတ်မရခဲ့ပါဘူး။ဒါကြောင့်အင်ဒိုနီးရှားနိုင်ငံအနေနဲ့အားကစားခွင့်အသစ်တွေတည်ဆောက်တာအစားရှိပြီးသားအားကစားခွင့်တွေကိုပဲအသုံးပြုခဲ့တာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံပတ်စောတက်ကတူကအားကစားသူတွေတည်Frederick Kreider ကပြောပါတယ်ဂျကာတာနဲ့ပလန်ပန်းမြို့တွေမှာအားကစားသမားတွေနေထိုင်ဖို့အတွက်ဆောက်လုပ်တဲ့အဆောက်အုံတွေကိုဆင်းရဲတဲ့မိသားစုတွေနေထိုင်ဖို့အတွက်လုံဆောင်မှာဖြစ်တယ်လို့ပြိုင်ပွဲစီစဉ်သူတွေကပြောပါတယ်အာရှအိုလံပစ်ကောင်စီရဲ့ရာသပံဂုဏ်သူဆောင်ဒုက္ခဝေစီဟောင်းကလည်းအင်ဒိုနီးရှားဆွေရကတိဆောက်ထားတဲ့အခြေခံအဆောက်အုံတွေနဲ့ဆင်းရဲမိသားစုတွေကြိုးရှိစေအောင်ချမှတ်ထားတဲ့မူဝါဒနဲ့ပတ်သက်ပြီးတော့အလွန်ကျဉ်းတဲ့ဝမ်းမြောက်မိတယ်ဆိုပြီးတော့ပြောပါတယ်ဒါမဲ့လည်းမျိုးပြနေထိုင်မှုစနစ်ကိုလေ့လာနေတဲ့ Reject Center ကအမှုဆောင်ဒါရိုက်တာ Elisa Sutanu Jaja ကတော့အင်ဒိုနီးရှားနိုင်ငံအနေနဲ့ဂျကာတာမြို့ကိုဒီထက်ပိုကောင်းအောင်လုပ်နိုင်တဲ့အခွင့်အရေးကိုလက်လွတ်ဆုံးရှုံးခဲ့ရတယ်ဆိုပြီးတော့ဝေဖန်လိုက်ပါတယ
် So I get they only try to fulfill the minimum requirement which is only dealing with basic things like
သူကအားကစားခွင့်တွေနဲ့အားကစားသမားတွေနေထိုင်မှုအတွက်အားကစားရွာတွေလူမျိုးအခြေခံလိုအပ်ချက်တွေလောက်ကိုပဲပြည့်မီအောင်လုပ်ပေးနိုင်ခဲ့ပြီးတော့မြို့တော်ကြီးတစ်ခုလုံးကိုတော့ပိုကောင်းအောင်မလုပ်ပေးနိုင်ခဲ့ပါဘူး London Sydney Vancouver တို့လိုတော့အပြောင်းလဲတွေသိသာသာဖြစ်သွားတာကျမတို့မတွေ့ရပါဘူးတောင်ကိုရီးယားနိုင်ငံကပြီးခဲ့တဲ့ဆန်းသာတီအိုလံပစ်နဲ့နိုင်ရှင်ရင်တော့သူတို့ကကျမတို့ထက်တာပါတယ်
။ဒါမဲ့လည်းအာရှအစားပြိုင်ပွဲကြောင့်နိုင်ငံတကာမှာရှိတဲ့အင်ဒိုနီးရှားနိုင်ငံရဲ့ပုံရိပ်တက်လာမယ်လို့တော့အင်ဒိုနီးရှားအစိုးရကမျှော်လင့်နေတယ်ဆိုပြီးတော့ Frederick Kreider ကပြောပါတယ
်။ The Asian Games they have a really important history for
အာရှအားကစားပြိုင်ပွဲကအာရှတိုက်အတွက်သိက္ခာအရေးကြီးတဲ့တမိုင်းရှိပါတယ်။ဒီလိုပြိုင်ပွဲကိုလက်ခံကျင်းပခွင့်ရတဲ့အတွက်အင်ဒိုနီးရှားနိုင်ငံအတွက်လည်းအာရှတိုက်မှာပို့ပြီးတော့ထင်သာမြင်သာဖြစ်လာစေမယ့်အခွင့်အရေးတစ်ခုလည်းဖြစ်ပါတယ်
။2018အာရှအားကစားပြိုင်ပွဲကိုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့နယ်ပလန်ပန်းမြို့တွေမှာမနေ့ဖြန်ဩဂတ်လ18ရက်နေ့ကစတင်ပြီးတော့စက်တင်ဘာ2ရက်နေ့အထိတရားဝင်ကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံမှာကျင်းပမဲ့အာရှအားကစားပွဲတော်အခြေအနေတွေနဲ့ပတ်သက်လို့ကိုရန်နိုင်ပြောပြသွားတာဖြစ်ပါတယ်။မကြာခင်ဇက်တိုက်တင်ဆက်မဲ့ VOA အစီအစဉ်တွေမှာတော့အမျိုးသမီးကန္တာသုဒ္ဓဆောင်လင်းအမေရိကန်တခွင်းနဲ့သိပ္ပံနဲ့ဤပညာကန္တာတွေကိုလိုင်းနိုမီတာ25 32 51တို့မှာနားဆင်ရဖို့ရှိပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါခင်ဗျာ။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။VOA ရဲ့တောက်ကြံနေညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာကန္တာကိုတင်ဆက်တဲ့အခါမှာတော့
နေအကြောင်းကိုကောင်းကောင်းသိခြင်းနဲ့အတွက်ဒီနေရလာတဲ့ solar wind တို့ solar flare ဆိုတာဘယ်အစားလဲနေရဲ့အကာမှာထွက်နေတဲ့ဒီ iron တွေပေါ့နော်သူမှ
နောက်ပိုင်းမှာတင်ဆက်သွားမယ့်သိပ္ပံနဲ့ဤပညာကဏ္ဍလှည့်ရောက်တဲ့အခါမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်အခုတော့အမျိုးသမီးကဏ္ဍတင်ပြဖို့ပဲဖြစ်ပါတယ်ဩဂုလ13ရက်နေ့ညနေပိုင်းမှာအီယာဝတီတန်းခီးစဉ်တွင်ចောင်းလို့မြို့နယ်အနီးမှာကားတိတ်မောက်ပြီးရုတ်ရက်ကွယ်လွန်သွားခဲ့တဲ့88မျိုးဆက်ငင်းငင်းကြီးနဲ့ပွင်လင်းလူအဖွဲ့စည်းကအမျိုးသမီးခေါင်းဆောင်တူဖြစ်သူမမီမီရဲ့ဇာပနာအခမ်းအနားကိုဒီကနေ့တောက်ကြမှာကျင်းပပါရယ်မမီမီဟာဆယ်တန်းကျောင်းသူဘဝနဲ့88ဒီမိုကရေစီလှုပ်ရှားမှုကစလို့2000ရွှေဝါရုံလှုပ်ရှားမှုအထိဖြစ်ပျက်ခဲ့တဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့ပြီး13ကြိမ်ကြာဘူးသူလည်းဖြစ်ပါရယ်နောက်ဆုံးကြိမ်ထောင်ဒဏ်65နှစ်ချခံရပြီး2012ဇန်နဝါရီလစန်းကလူငယ်ချမ်းသာကွင်းနဲ့ပြန်လွတ်လာတဲ့အချိန်ကသူ့ကိုဆက်သွယ်မေးမြန်းခွင့် VOA ကနေရခဲ့ပါတယ်။အဲ့ဒီအချိန်တုန်းကသူပြောပြခဲ့တဲ့သူ့ရဲ့ယုံကြည်ချက်တွေဖြေဆိုချက်တွေကိုအမှတ်တရအဖြစ်မမမီကိုဂုဏ်ပြုတဲ့အနေနဲ့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကစူးစီးတင်ပြထားပါတယ်။
ဒီရဲ့သဘာနာတော့ရေဝီစတန်ပါပဲ18ရက်နေ့မှာတန်နိုင်ရနေ၄နိုင်ရဲ့အတွင်းမှာပဲကျမတို့ YouTube group တွင်မှာပဲအဲဒီကြလို့ရှိရင်သူ့ဟိုကအားလုံးကချစ်ခင်လေးစားကြတယ်ကျမတို့တစ်ဖွဲ့တည်းမဟုတ်ပဲနဲ့သူ့အနာရေးကူညီမှုအတင်းမှာလည်းအင်တာနက်အပတ်စဉ် volunteer လုပ်ပေးတယ်ဦးကျော်သူဒေါ်ရှိစီကွဲဆရာမတမင်းအောင်အဲ့ဒါလည်းကုဒီမှုအတင်းသူအတင်းသားအားလုံးကလည်းသူနဲ့ပတ်သက်ပြီးတော့လှုပ်ဆောင်ပေးခွင့်အစီအစဉ်လေးတွေလည်းရှိပါတယ်ရှင်။အဲ့ဒီအတွက်ကျမတို့ကအားလုံးနဲ့ညီတိုင်းပြီးတော့သူ့ရဲ့နောက်ဆုံးခီးမှာအားလုံးဘာလို့ဆိုတော့ကျမတို့တဦးတစ်ခွဲတည်းသူ့ပိုင်တာမဟုတ်ပါဘူး။ပြည်သူအားလုံးပိုင်နဲ့လှုပ်ဆောင်နေတဲ့ဒီပရဟိတအဖွဲ့မှရှိတဲ့အတင်းသူအတင်းသားတွေအားလုံးကလည်းသူ့ကိုချစ်ခင်လေးစားကြတဲ့အတွက်အားလုံးညီတိုင်းပြီးတော့ဒီသူ့ရဲ့နောက်ဆုံးခီးမှာအကောင်းဆုံးလေးကျောင်းတော်တို့လုံဆောင်သွားဖို့အစီအစဉ်လေးရှိပါတယ်
။အဲ့ဒါကတော့ဩဂုလ7ရက်နေ့ကပသိမ်မြို့နယ်ကနိုင်ရီအပြံမှာကျောင်းကုန်းမြို့နယ်မှာရေမတော်ဆဖြစ်မှုကြောင့်မမျှော်လင့်ဘဲရုတ်တရက်ကွယ်လွန်ခဲ့တဲ့88မျိုးဆက်ငင်းချမ်းရေးပွင့်နှင်းလူအဖွဲ့စီကမြို့သမီးကောင်းဆောင်မတ်မီမီခေါ်မတ်တင်တင်အေးတို့ဩဂုလ19ရက်နေ့ကျင်းပမယ့်ဇာပနာအစီအစဉ်နဲ့ပတ်သက်လို့ထိုးစဉ်ခီးပါလိုက်ပါသွားခဲ့သူရှလေးလုံးကျောင်းသူမန္ဒီလာတိန်က VOA ကိုပြောခဲ့တာဖြစ်ပါတယ်။အသက်49နှစ်အရွယ်ကွယ်လွန်သူမမီမီဟာ16နှစ်အရွယ်ကစလို့ရှီလီလုံဒီမိုကရေစီလှုပ်ရှားမှုမှာပါဝင်ခဲ့သူတူဖြစ်ပြီး1988ခုနှစ်ကနေ2009ခုရှီဝါယောင်တော်လှန်ရေးအပါအဝင်လှုပ်ရှားမှုတွေမှာပါဝင်ခဲ့မှုကြောင့်ထောင်ဒဏ်3ကြိမ်ကြာခံခဲ့ရသူပါမြန်မာဒီမိုကရေစီလှုပ်ရှားသူတွေမှာပါဝင်သူမမီမီကို2012ဇန်နဝါရီလတုန်းကလူငယ်ချမ်းသာဝင်နဲ့ပြန်လွတ်လာစဉ်ကသူစင်ကသူ့ရဲ့တတ္တိရှိရှိဖြေးချမှုတွေနဲ့ပတ်သက်လို့အမှတ်တရဂုံပြူတဲ့အနေနဲ့ပြန်လည်တင်ပြပြစီ မမီမီအနေနဲ့နောက်ဆုံးပြောရအောင်တန်ခါထုတ်ချမှုပြီးဖန်ခံရတယ်ဆိုတော့မမီမီဖန်ခံရတဲ့နောက်ဆုံးအခြေအနေလေးပေါ့နော်။နည်းနည်းပြန်ပြောပြပေးပါလားရှင
်။ကျမတို့ကတော့27ရက်နေ့မှာကျမတို့88မျိုးဆက်ចောင်းသားကောင်းဆောင်နေကျမတို့အကိုကြီးအိမ်နိုင်ရာရောက်ဝင်ပြီးတော့အဖမ်းခံခဲ့ရတယ်။အဲဒီနောက်မှာကျမတို့22ရက်နေ့မှာကျမတို့88မျိုးဆက်ចောင်းသားအမျိုးသမီးတွေအနေနဲ့ဒီဓာတ်ဆီစေးဒီကျဲစေးမြင့်တက်မှုအတွက်ပြည်သူတွေဒုက္ခရောက်ရတာကိုကျမတို့ကပြည်သူတွေနဲ့အတူပူးပေါင်းပြီးတော့လဲလဲလဲဆိုတာနဲ့ငြိမ်းချမ်းစွာနဲ့ဆန္ဒပြခဲ့ကြပါတယ်ဒီစီစေးကြီးမြင့်မှုအတွက်ပေါ့နော်အဲ့ဒီနောက်ပိုင်းမှာကျမတို့ကအလုပ်တွေဆက်ပြီးလုပ်ရှားရှိတဲ့အတွက်ကြောင့်မို့လို့အဲ့ဒီရင်တော့ရှိခဲ့တဲ့အနာဘာရဲ့မြင်ကွင်းအောက်ကနေကျမတို့ခဏရှောင်နေခဲ့ပါတယ်။အဲ့ရှောင်နေခဲ့ပြီးတော့2002ခုနှစ်ရွှေဝါရောင်ဒေါ်လာရေးကြီးမှာကျမတို့ကိုယ်တိုင်ပေါ့နော်ကိုယ်တိုင်ကိုယ်စားပါဝင်ခဲ့မရှိခဲ့ပေမဲ့လည်းကျမတို့ကပြည်တွင်းအဝေးတနေရာနေပြီးတော့ဒီရွှေဝါရောင်ဒေါ်လာရေးကြီးမှာကျမတို့ရဲ့ voice message တွေပေးပြီးတော့အဲ voice statement တွေလည်းထုတ်ပြီးတော့ကျမတို့အားပေးခဲ့ပါတယ်၊ကူညီခဲ့ပါတယ်။အဲ့ဒီအချိန်မှာပဲကျမတို့ကို2000ခုနှစ်အောက်တိုဘာလ23ရက်နေ့မှာပကိုးရိုးမအဆက်ရာဘာကျောမှာကျမနဲ့အတူကိုချေးကျွဲ့စန်းတောင်ဦးကိုကိုကြီးကိုဇော်ထက်ကိုကိုကိုအောင်သူနှင့်တကွကျန်သော88မျိုးဆက်တောင်းသားပေါ့နော်အကိုတွေအတူတကွအဖမ်းခံခဲ့ရပါတယ
်အဲ့ဒီတုန်းကပေါ့နော်မမီမီကိုချလိုက်တယ်ပြစ်မှုတွေကဘာတွေပါလဲရှင
်အလက်ထရောနစ်33ကတီးနဲ့လေးမှုတက်မှုကိုထောင်တန်15နှစ်စီလေးမှုဆိုတော့260တင်ဖွဲ့6ပုံမှန်နဲ့695နဲ့စုစုပေါင်း665နဲ့ပါကျမတို့ကိုအမေးစပြီးတော့မြန်မာနိုင်ငံအနှံ့အပြားမှာရှိတဲ့ဆောင်းတွေကိုရွှေ့ခဲ့တယ်ကျမကပထမဦးဆုံးပသိမ်ဆောင်ကိုရောက်ခဲ့တယ်ပသိမ်ဆောင်မှာတခြင်းရန်ကုန်နဲ့မန္တလေးကို transit ပြန်ခေါ်ပြီးတော့ကတားဆောင်မှာနှစ်နှစ်ပသိမ်ဆောင်မှာတစ်နှစ်ပေါ့နော်ပြီးွားတော့ကတားဆောင်ကနေပြီးတော့တစ်ခါအခုနောက်ဆုံးလူနေချမ်းသာကွင်းပေးမဲ့အချိန်15ရက်အလိုမှာရွှေဘူထောင်ကိုချက်ပြီးတော့ရွှေ့ခံလိုက်ရပါတယ
်ကတားဆောင်ကိုရွှေ့ခံတော့တော်တော်လေးဝေးတော့မမီမီရဲ့မိသားစုကလာရောက်ပြီးတော့ထောင်ဝန်စာတွေ့တဲ့အခါကျတော့ခက်ခဲတယ်ရှိမှာပေါ့
ကျမရဲ့မိသားစုကလေဆက်တာကလည်းသူတို့ကတကောင်စီရင်ဝင်မဲ့တွေ့လို့ရမယ်ဆိုတဲ့အခါကျတော့ကျမအမျိုးသားအလုပ်ကတစ်ဖက်ပေါ့တော့နောက်ပြီးတော့ကျမရဲ့ကလေးက2ယောက်ပေါ့နော်အဲကလေး2ယောက်ကဆိုလို့ရှိရင်ဟိုတစ်လှည့်စီလိုက်တာပေါ့နော်ပြီးတော့ကျမတို့ကကျမတို့ရဲ့စီးပွားရေးအရာရောပေါ့နော်ဒီကတာလိုဝေးလံတဲ့ဒေသတွေရဲ့အခါကျတော့တလားတစ်ချိန်လဲလာတွေ့လို့မရပါဘူးအဲနောက်3လတစ်ချိန်လဲလာတွေ့ရတယ်ပေါ့နော်တစ်နှစ်ကိုမှကျမရဲ့ဆောင်းစာတွေ့စင်ရ4ချိန်ပဲရှိခဲ့ပါတယ်မိသားစုလည်းတော်တော်ကိုကြည့်လမ်းခီးအခက်ခဲပေါ့နော်တော်နေရင်ကားမောက်ပြန်ပြီးတော်နေရစားလမ်းချော်ပြန်ပြီးဆိုတဲ့အခက်ခဲမှာကျမကလည်းစိတ်ပူသူတို့ကလည်းနာမည်ခရီးအတွက်ပေါ့နော်ကြိုတင်ပြီးတော့ဂျာတီဥလူချေချေနဲ့စုံစမ်းလမ်းခီးအချိန်နဲ့စုံစမ်းကျမမိသားစုလည်းဒုက္ခရောက်ခဲ့ရပါတယ်။ကျမလည်းစိတ်တော့ကတော်တော်ရောက်ခဲ့တယ်အဲ့ဒီတော့ဆိုရင်ပေါ့လေ
။မမီမီကပေါ့နော်88အရေးကင်းပြီးနောက်ပိုင်းမှာတစ်ချိန်နောက်ပြီးတော့1996ခုမှာတစ်ချိန်ဟိုအဖမ်းခံခဲ့ရတာပေါ့နော်။အခုဆိုတတိယအချိန်ဆိုတော့အခုလိုပေါ့နော်တတိယအချိန်မြောက်ကိုယ့်ရဲ့ယုံကြည်ချက်ကြောင့်ပေါ့နော်။ဖမ်းဆီးခံခဲ့ရတာလည်းရှိတယ်။နောက်ပြီးတော့မိသားစုတည်းရှိတယ်ဆိုတော့ဒီလိုမျိုးယုံကြည်ချက်ကဘယ်လိုဖြစ်လာပါလဲရှင်။
ကျမက1988ဒီလူတို့ရဲ့ဆန္ဒပြမှုရနေပြီးတော့အဲ့တော့ကျမက16နှစ်ပေါ့နော်အဲ့ကနေစပြီးတော့အခုချိန်ကြီးကျမကမြန်မာပြည်ဒီမိုကရေစီရဲ့ရည်စည်းဆောင်တဲ့မှာတိုင်းနဲ့မှတ်ပြီးတက်ခိုင်နိုင်မှာမှာနဲ့တောင်းလန်းခဲ့ပါတယ်။ဒါဖြစ်လို့လဲဆိုတော့ကျမရဲ့မူလရှိရွယ်ချက်ကမြန်မာပြည်ဟာဒီမိုကရေစီတုံ့ပြန်တဲ့နိုင်ငံဖြစ်ရမယ်။ကျမတို့မြန်မာလူမျိုးတွေကကမ္ဘာအလယ်မှာတကယ်ကိုတင့်တင့်တယ်တယ်နဲ့မြန်မာဟဲ့လို့ဆွေးတော်နိုင်ရမယ်။အဲ့ဒီအတွေ့အကြုံမလို့ကျမဟာကျမရဲ့ငကိုမူလယူနိုက်တက်ဖြစ်တဲ့ဒီမိုကရေစီတန်းဆိုင်မရှောင်ရှောင်အောင်သွားမယ်ဆိုတဲ့ရည်ချက်နဲ့ကျမဆက်လက်ပြီးတော့လုပ်ခဲ့တာပါဒီလုပ်တွေကိုကျမတို့ဒီမိုကရေစီဆိုင်ကွဲကာလတခြားလုံးပေါ့နော်ပါဝင်ခဲ့တဲ့ Giant ကျင်းလူကြီးသူတွေစောင်းသားမောင်နှမတွေစောက်ဆုံးသွားတဲ့ရှဲဘော်တွေဘဝတွေပြတ်ပြီးတော့လမ်းတင်းရောက်တဲ့ရားတွေကြီးသူတွေအချက်ပေါ့နော်ဒီမနိုင်ငံမှာလူဖြစ်ရတဲ့ကျမအတွက်ဆောင်လေးအများကြီးရှိတယ်လို့ယူဆတဲ့အတွက်ကြောင့်မို့ကျမဟာဆက်ပြီးတော့ဒီခရီးကိုရှောက်ခဲ့တာပ
ါအခုပေါ့နော်နိုင်ငံရေးပြည်ပြင်ကြောင်းလဲမှုမှလည်းတော်တော်လေးပြည်ပြင်ကြောင်းလဲတာတွေတွေ့ရတဲ့အတွက်ကြောင့်ရှေ့ဆက်ပြီးတော့မျိုးသမီးတယောက်နေပြီးနေပေါ့နော်ဘယ်လိုလှုပ်ဆောင်မလဲရည်ပဲပါလဲရှင
်ကျမအနေနဲ့ကတော့ပေါ့နော်ကျမကငကိုယ်တည်းကလည်းလှုပ်တော်တွေကိုဝင်ဖို့စိတ်ကူးမရှိတဲ့လူပေါ့နော်ကျမတို့ကရှင်းရှင်းပြောလို့ရှင်စ ก็ยังที่บอกว่าเจ้าพี่น้าเนี่ยยังพี่สาวยาเรื่อยๆก็เนาะไอ้เจ้าหนูเนี่ยมาพี่จะมุกไปสิชงคายเจ้าจะมารู้ชีวิตไปอยู่ก็เนาะแทนที่ก็หนูจะเรียนวันต่อเลยข้าตาลูกศิษย์นี่มาเนี่ยเป็นแม่เดียร์มาชีเดียดที่ดูแต่ว่าแม่ส่งเนี่ยแม่ส่งหนูจะเรียนวิชาไหนอ่ะที่ดูเนี่ยจะต้องอะไรที่จะเรียนชีวิตจะมารู้จะทำอะไรจะมารู้เรื่องชีวิตไงพี่มาชีเนี่ยเนี่ยมาเนี่ยมีที่มีเนี่ยค่ะจะมารู้ยังที่จะมุกไปสิในงานเราเด็ နာနိုင်မှုကိုဒီမှာတိုက်တွန်းပါတယ်။မြန်မာမျိုးသမီးတွေနေနေရကတော့ပေါ့နော်။ညာတော့အဖြစ်မိန်းကလေးဆိုတာကတော့တော်တော်များများအိမ်ထဲမှာနေသားတယ်ပြီးများပါတယ်။သို့တော်ညာလည်းပဲအိမ်ထဲမှာပဲနေနေအိမ်ပြင်မှာပဲထွက်ပြီးတော့လှုပ်ရှားမှုပဲလုပ်နေနေပဲနေရာမှာနေနေပေါ့နော်။အဓိကကတော့မိတို့ရဲ့မျက်စိရည်နားရည်အမှန်တရားကိုရှားရနေရာနေရှားပွေထက်ရပါမယ်။အမှန်တရားတွေ့လေသတိရှိရှိနဲ့ရင်ဆိုင်နိုင်ရပါမယ်။အဲ့ဒီတော့ကိုကျွန်မကအမြမအမျိုးသမီးတို့ကိုတိုက်တွန်းပါတယ်ပြည်ညမှာအနေနဲ့စာထဲမှာအမှန်တရားရဲ့အနှစ်သာရတွေတွေ့ရပါလိမ့်မယ်အဲ့ဒီကြောင့်မစာမများဖတ်ပါမိမိတို့တာဝန်ရှင်ကိုလေ့လာပါနောက်ပြီးတော့လက်ရှိနိုင်ငံရေးစင်တွေကိုလည်းလေ့လာပါအမျိုးသမီးတွေအနေနဲ့ပေါ့နော်လက်ရှိရှင်ရှင်နားရှင်ရှင်နဲ့မြမဒီမိုကရေစီရည်စည်းကြောင်းထဲမှာလိုက်ပါပြီးတော့ဆောင်ရွက်ကြပါလို့တိုက်တွန်းလိုပါတယ
်မမီမီခုလိုတုံကွယ်လုံးမီလူငယ်တွေ6နှစ်ကတိုက်တွန်းခဲ့တဲ့ပေါ်ဒီနေ့မြမအမျိုးသမီးတွေအနေနဲ့ဘယ်လိုတုံ့ပြန်ကြမလဲဆိုတာကတော့ဆောင်ကြည့်ရမှာဖြစ်ပေမဲ့သူနဲ့တိတ်ကိုရင်းနှီးတဲ့ရှစ်လေးလုံးကျောင်းသူမနီလာတင်းကတော့မမိတ်မတုံဆက်လက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းပြောကြားခြင်းနဲ့တူဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင်
။ဖြစ်သွားဖြစ်ရမှာဒီမှာအခုချိန်ကဘယ်လိုမှဖြစ်ဆက်မရဘူးနော်။အဲ့ဒါကျွန်မတယောက်ထဲမှာဟုတ်ဘူး။အကိုရီအားလုံးသူ့ရဲ့ညီမတွေအားလုံးသူ့ရဲ့အမတွေအားလုံးရဲဘော်တွေအားလုံးဒီမှာဘယ်လိုမှဖြစ်ဆက်နိုင်ဘူး။အဲ့မှာဒီမှာအခုချိန်ကဘယ်လိုမှရှိငါအလုပ်လုပ်ဆက်လုပ်ရမလဲဆိုတော့အချာအတွက်ကျမကအခုချိန်ထိဒီကလုံးမရှိဘူး။ဒါပေမဲ့ပပီဆုံးတဲ့လည်းအတွက်ကတော့ကျမဆက်ရှောင်ရမယ်ဆိုတဲ့အခါကျမနှက်ဆပါနော်။သူ့အတွက်ပါနှက်ဆသူ့လုံးချင်တဲ့သူဖြစ်ချင်တဲ့အရာတွေကျမကိုပန်းဆန်ရောက်တဲ့အထိဒီမဲ့ချက်တွေအောင်နေတဲ့အထိကျမစူးစမ်းရမှာပါ။အဲ့ဒါမှလည်းသူတပတ်လောကကျင်းနေနိုင်မှာပေါ့နော်။
ဒေါ်လလသန်းတင်ဆက်တဲ့အမျိုးသမီးကဏ္ဍမှာအထူးအစီအစဉ်ဖြစ်ကွယ်လွန်သူ88မျိုးဆက်ကျောင်းသားခေါင်းဆောင်မမီမီရဲ့အမှတ်တရတွေကိုတင်ပြခဲ့တာပါအခုတော့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ဒီတစ်ပတ်မှာတော့အမေရိကန်ပြည်တော်စုရောက်ဒုက္ခသည်ပကြီးပညာရှင်တွေရဲ့ပြပွဲနဲ့ Rock and Roll ဂီတဘျင်ကြီး Plesley ကွယ်လွန်ခဲ့တဲ့အကြောင်းတွေကိုကိုအောင်ကစူးစီးတင်ဆက်ထားပါတယ်
ကဘာတော်ဝမ်းမှာစစ်ပွဲတွေပြိပခါတွေဖိနှိပ်မှုတွေကြောင့်ဒုက္ခသည်အများပြားဟာသူတို့အိုးအိမ်တွေကိုဆွန့်ခွာပြီးဘေးအန္တရာယ်ကင်းတဲ့နေရာတွေမှာခိုးလုံနေထိုင်တဲ့အခါသူတို့ပိုင်ဆိုင်မှုတွေကိုအတူတည်မလာနိုင်ခဲ့ပါဘူး။ဒါပေမဲ့လည်းသူတို့ပိုင်ဆိုင်ထားတဲ့အရေးအချင်းအတတ်ပညာတွေကတော့သူတို့နဲ့အတူပါလာပါတယ်။ခက်ခဲကြမ်းတမ်းတဲ့ခီးပင်းကိုနှင်ခဲ့ရတဲ့ပကြီးအမှုပညာရှင်ဒုက္ခသည်တွေအကြောင်းတင်ပြပေးပါမယ်။မေရီလန်ပြည်နယ်ရီဗာဆိုက်မြို့မှာအာမက်အယ်ခါကီယာအပမက်လူနေတိုက်ခန်းတွေပြုပြင်ထင်းသိမ်းသူအဖြစ်အလုပ်လုပ်ကင်နေတာပါ။ဒါပေမဲ့လည်းညဘက်နဲ့သတင်းပတ်ကုံအလုပ်ပရဲ့ဒီမှာတော့သူဟာပကြီးဆွဲပါတယ်
။ Don't think for me like music. Each been think
ကျွန်တော်တော့ပကြီးဆွဲရတာဂီတဖန်တီးနေသလိုပါပဲ။ပကြီးကားတစ်ချက်ချင်းမှာဂီတတန်တစ်မျိုးစီပါဝင်နေလို့အယောင်တွေနဲ့ဆော့ကစားနေပြရစီလို့ကိုယ့်ဘာသာတီတိုရေရွတ်မိပါတယ်။
အခါကီယာအီရတ်နိုင်ငံဘက်ဒက်တက်ကတူပကြီးကျောင်းကနေပွဲရရှိခဲ့တာပါသူဟာအီရတ်မှာထင်ရှားတဲ့ပကြီးဆရာတူဖြစ်ပြီးစစ်ပွဲတွေကြောင့်2006ခုနှစ်မှာစီးရီးယားကိုထွက်ပြေးခဲ့ရပါတယ်ဒါပေမဲ့လည်းမတီးမငြိမ်ဖြစ်နေတဲ့စီးရီးယားနိုင်ငံကနေ2009ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုဇနီးကလေးနှစ်ဦးနဲ့အတူပြောင်းရွှေ့ချေချနေထိုင်ခဲ့ပါတယ်အဲ့ဒီအချိန်ကနေစပြီးသူဟာရရအလုပ်ကိုလုပ်ခါစိတ်ဝင်စားတဲ့ပကြီးအမှုပညာနဲ့ဘဝကိုဖျက်ဆီးနေတာပါ
In my country we don't have a lot of color there just gray and brown
ကျွန်တော်နိုင်ငံမှာတော့မီးခိုးနဲ့ညိုအောင်ကလွဲလို့တခြားအယောင်တိတ်အများကြီးမရှိပါဘူးဒီမှာက400ဒီဆိုတော့ရင်းနှီးပါပြောင်းရပါတယ်အယောင်တွေလည်းမျိုးစုံဆက်ရပါတယ်
မေရီလန်းပြည်နယ်ဆန်ဒီစပရင်မြို့ကပကြီးပြားကမ်းမှာပြသထားတဲ့ပကြီးကားတွေထဲမှာအယ်ခါကီရဲ့ပကြီးကားလည်းပါဝင်ပါတယ်သူနဲ့အတူအီရက်အီသီယိုးပီးယားနဲ့ဆိုမာလီယာကပကြီးအနုပညာရှင်တွေရဲ့လက်ရာတွေကိုပြသထားတာပါပကြီးပြပွဲတာဝန်ခံအဲလီဆန်ဝက်စ်က
There's so much talk in the news now about refugees.
ဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ပြောနေတာတွေကအများကြီးပါ။ဒုက္ခသည်ဘယ်လောက်ကိုပဲလက်ခံမယ်။နောက်သူတို့တွေအနေနဲ့ဒီနိုင်ငံအတွက်ဘာတွေလုပ်ပေးမှလဲစသဖြင့်ပါ။ဒီပြပွဲကတော့ဒုက္ခသည်တွေရဲ့ဘဝတစ်စီတစ်ပိုင်းကိုထင်ရတယ်လို့ထင်ပါတယ်။သူတို့ရဲ့ပင်ကိုအရေးချင်းတွေနဲ့ပတ်သက်ပြီးတော့ဘယ်သတင်းဌာနကမှအရေးတူလို့မဖော်ပြကြပါဘူး
။ဒီပကြီးကားတွေထဲမှာပကြီးအနုပညာရှင်ဒုက္ခသည်တွေရဲ့အိမ်မက်တွေသူတို့ရှောက်လန်းခဲ့ရတဲ့ခရီးကျန်းတွေသူတို့နေရရင်တိုင်းပြည်ကအမှတ်တရအကြောင်းတွေကိုတွေ့ရမှာပါ။ဒါအပြင်ကဘာတစ်မှာရှောက်လန်းရမယ့်အိမ်မက်တစ်တွေကိုလည်းစိတ်ကူးနဲ့မှန်းစားပြီးအကောင့်ထဲပေါင်နေတာကိုတွေ့ရပါတယ်။အီသီယိုးပီးယားနိုင်ငံကပကြီးအနုပညာရှင်ဖီတွန်ဂီတချောက
My hometown is Wallo. There is a marketplace.
ဒီမှာရသည်ကဝါလိုမျိုးပါ။အိမ်မှာတပတ်တစ်ခါဈေးနဲ့ရောက်ရင်လူတွေဟာအယောင်းဝယ်အတွက်တာမဟုတ်ဖင်းနဲ့အကြောင်းအရာပေါင်းစုံကိုတိုင်ပင်ဆွေးနွေးကြပါတယ်။
အယ်ခါကီကတော့စစ်ပွဲတွေဖြစ်ပွားနေတဲ့ပုံရိပ်တွေကိုသာတွေ့ရလေရှိတဲ့အီရတ်နိုင်ငံကရှုခင်းအလှတွေရေးဆွဲထားတာကိုပြသပါရယ
် This painting landscape from my
ဒါကတော့ကျွန်တော်နိုင်ငံရဲ့ရှုမျှော်ခင်းပုံမှာအီရတ်ရဲ့အလှပတွေကိုအမေရိကန်တွေကိုပြကျင်လို့ရေးထားတာပ
ါအသွေးအောင်စုံမြင်းတွေလို့နာမည်ပေးထားတဲ့ပကြီးကားကတော့အမေရိကန်ပြည်ထောင်စုရောက်ဒုက္ခသည်တွေကိုရည်ညွှန်းရေးဆွဲထားတာပါအယ်ခါကီက
This horse like refugee someday
ဒီမြင်းတွေကဒုက္ခသည်တွေလို့ပါပဲတချို့ကဥရောပတချို့ကအာဖရိကတချို့ကအရှေ့လယ်ပိုင်းကနေလာကြပြီးတဲ့နောက်ဒီမြေမှာအတူတူကနေထိုင်ပြီးဒီနိုင်ငံတိုးတက်ဖို့အရေးတရတအားပါဝင်လုပ်ကင်နေကြတာပ
ါသူနဲ့မိသားစုဝင်တွေကိုဘဝတည်းစတင်နိုင်ဖို့အခွင့်အရေးပေးခဲ့တဲ့အမေရိကန်ပြည်ထောင်စုကိုကျေးဇူးဆက်တဲ့အနေနဲ့အခုလိုပကြီးတွေရေးဆွဲပစ်နေတာလို့လည်းသူကပြောပါတယ
် America give to refugee a lot
အမေရိကန်ပြည်ထောင်စုကဒုက္ခသည်တွေကိုအများကြီးကူညီပါတယ်အဲဒါကြောင့်လူတွေပျော်ရွှင်စေခြင်းနဲ့ဆန္ဒနဲ့လှပတဲ့ပကြီးတွေရေးဆွဲပြီးတော့လူတွေစိတ်ကြည်လင်လန်းဆန်းစေချင်တာပ
ါဒီနေ့နေ့မှာတော့ဒီအမေရိကန်ပြည်အောင်စုမှာအောင်မြင်တဲ့ပကြီးဆရာတယောက်ဖြစ်ဖို့လဲအယ်ခါကီကမျှော်လင့်နေပါတယ်ခင်ဗျာအခုတခါတော့တချိန်ကကြော်ကြားခဲ့တဲ့ Rock and Roll ဘုရင်ဂီတပညာရှင်အဆိုတော်ကြီး Elvis Presley အကြောင်းကိုဆက်တင်ပြပြပါစေတကယ်ပါလုံးကကြိုင်နေတတ်တဲ့အဆိုတော်ကြီးဟာ1989ခုနှစ်ဩဂုတ16ရက်နေ့မှာကွယ်လွန်ခဲ့တာနဲ့ပတ်သက်လို့အတန်လွင့်ဌာနတစ်ခုကနေအခုလိုကြေညာခဲ့ပါတယ်
Elvis Presley dead at the age of 42. Elvis Presley died today at
Elvis Presley ဟာအသက်42နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ် Tennessee ပြည်နယ် Memphis မြို့က Baptist ဆေးရုံမှာသူကွယ်လွန်ခဲ့တာပါ Presley ဟာ$4တန်စတူဒီယိုကိုဒေါ်လာတန်းနဲ့ချီတန်တဲ့ဂီတထုတ်လို့ဖြန့်ချီတဲ့လူငန်းကြီးအဖြစ်ပြောင်းလဲအောင်ဆက်ဆောင်နိုင်သူပါအသက်ရှူကြတာကြောင့်ဒီကနေ့နေ့လယ်မှာဆေးရုံကိုခေါ်သွားရပါတယ်လို့သတင်းတော်ဂျွန်မိုင်ယာကပြောသွားတာပါနှလုံးပုံမှန်အလုံးမလုပ်တာကြောင့်အခုလိုအချိန်ကောင်းမှကွယ်လွန်သွားတာဖြစ်တယ်လို့ဆိုပေမဲ့အရက်နဲ့မူးယစ်ဆေးတွေရောပြီးတော့တောက်မိတာကြောင့် Elvis Presley တည်ဆုံးတာဖြစ်တယ်လို့သေမှုသေခြင်းဆိုင်ရာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြခဲ့ပါတယ
် Love me tender love me sweet never let me go you have made my life And I love you so Love me tender
Love me tender ဆိုတဲ့အချက်သချင်းတွေအပါအဝင်ရိုးရာကြည်လက်သချင်းတွေဘာသာရေးသချင်းတွေနဲ့ blues ဂီတသချင်းတွေကိုဖန်တီးတည်ဆိုခဲ့တဲ့ Presley ဟာအဲ့ဒီအချိန်ကငယ်ရွယ်သူအမျိုးသမီးတွေကြားအထူးရေပန်းစားခဲ့ပါတယ်ဒါပေမဲ့တချို့သချင်းတွေမှာလင်းကိစ္စအသားပေးတည်ဆုံမှုတွေရှိတာကြောင့်မိဘတွေရဲ့ဖြစ်တင်ဝေဖန်မှုကိုလည်းခံခဲ့ရပါတယ်ဘလို့ရဲ့ဖြစ်ဖြစ်မြူးကြွားတဲ့ဟန်ပန်နဲ့ဖြောပြေးတဲ့ style ပျိုးပျိုးပြက်ပြက်တောက်ပတဲ့လက်ဝတ်လက်စားတွေနဲ့စမ်းသစ်တဲ့ဝတ်စားပုံစံတွေဟာစစ်ပီးခေတ်ကာလအပြောင်းလဲကိုလိုလားတဲ့လူငယ်တွေကြားထဲမှာခက်စားပါတယ် Elvis Presley ကွယ်လွန်ချိန်မှာ American ပြည်အောင်စုမှာသူဟာအခချင်းငွေအများဆုံးရရှိတဲ့ပညာရှင်တစ်ဦးဖြစ်ပါတယ်သူဆိုခဲ့တဲ့သချင်းတပြားပေါင်းတန်း900လောက်အထိလဲရောင်းချခဲ့ရတဲ့အောင်မြင်ဆုံးဆိုတော့တူဖြစ်တဲ့အပြင်ရုပ်ရှင်ကားပေါင်း30ကျော်မှလဲပါဝင်တရုပ်ဆောင်ခဲ့သူပါဒါမှမဟုတ်1982ခုနှစ်အင်တောင်ကွာရှင်းပြဆက်ပြီးတဲ့နောက်အထီးကျန်ဖြစ်ကာစီဝါသွန်ဆွဲခဲ့ရင်ကွယ်လွန်ခဲ့တာပါ
That's what she's done Just what she's done
for two and a home.
Presley ah tu ta shin sin kha ga tacha aim ni shi bi me Graceland aim ma be 2.20 law ni thain ge ba de tu me phwa ya tu blu myu ga ni ngae ywe sin a chein mi ba ri ne tu Memphis myu ko pyaung la chin ge de ga tu ha di myu ma aim we pi a chein cha ni thain bu sai ku shi ge ba de Presley kwe lo nge de a ku lo ne pat le a chein yauk tai tu pe ta tor tor mya mya ga ro Memphis myu ma shi de Presley ye aim Graceland sa yin ko ta yauk le ba pi a thain ma pwe ri chin pa le shi ba de
ဘူအောင်ရဲ့တုဒ္ဒဆောင်လေအမေရိကန်တခွင်အစီအစဉ်ပြီးအခုတခါတော့သိပ္ပံနဲ့နီးပညာကဏ္ဍကိုနားဆင်ရပါမယ်ဒေါခင်မျိုးသက်ကတင်ဆက်ထားတာပ
ါအမေရိကန်အကာသစူဇန်ရဲ့အဖွဲ့ NASA က2018ဩဂုတ်လ12ရက်နေ့မှာနေကိုအနီးကပ်လေ့လာဖို့အတွက်အကာသစူဇန်ရဲ့ယန္တစင်းကိုလွှတ်တင်လိုက်ပါတယ်။ဘာကြောင့်နေကိုစူဇန်ကျင်ရတာပါလဲ။NASA သိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကပြောပြပေးမှာပါအခုလိုမျိုးနေကိုလွတ်တင်ဖို့အတွက်ဘာလို့စိတ်ကူးရတာလဲပြောပြပေးပ
ါနေကိုလွတ်တင်ဖို့စိတ်ကူးရတယ်ဆိုတာ Voyager အာကာသဂြိုလ်တုဆိုလို့ရှိရင်ဒီနေဆက်ကြဝဠာရဲ့အပြင်ကိုရောက်သွားပြီဒီဆက်ကြဝဠာမှာရှိတဲ့ဂြိုလ်ပတ်လမ်းတွေတုတေသနတွေသိပ္ပံအချက်လက်တွေတော့ပို့ပြီးနေပြီဒါပေမဲ့တကယ်နေဆက်ကြဝဠာရဲ့နေဦးကိုတည်တည်ချာချာအနီးကလေးလာဖို့အတွက်အတော်ကိုအချိန်ယူခဲ့ရပါတယ်အမေရိကန်နိုင်ငံနေနဲ့ပထမဦးဆုံးစနေဆက်ကြဝလာကိုသူတည်တနာလုပ်ဖို့အတွက်ကလိုပဲဆိုပြီးအမေရိကန်အစိုးရကို proposal လှမ်းတင်လိုက်တဲ့အခါဒီသူတည်တနာလုပ်ဖို့အတွက်စာတမ်းနဲ့လှမ်းတင်လိုက်တဲ့အခါကျတော့သူတော်တော်ကိုဆုံးဖြတ်ယူရတယ်နောက်ဆုံးအဲ2009ခုမှာ Congress တော်တော်နေပြီးတော့အတည်ပြုပြီးတော့ budget ချပေးလိုက်တန်းရာပေါင်းများစွာကုန်ပါတယ်နေအကြောင်းကိုကောင်းကောင်းသိကျင်တဲ့အတွက်ဒီနေရလာတဲ့ solar wind တို့ solar flare ဆိုတာဘယ်အစားလဲနေရဲ့အကာမှာထွက်နေတဲ့ဒီ iron တွေပေါ့နော်သူမှ atom ရဲ့လို့မရှိတော့တိတ်ပူတဲ့အချိန်မှာအဲ့ဒီကထွက်လာတဲ့ရောင်ကြီးတွေကဘလောက်အထိပြင်းတယ်လဲဘလို့ဓာတ်ငွေတွေနဲ့ပေါင်းဖွဲ့ထားလဲဆိုတာကိုတရေချာတိတိကျကျသိကျင်တဲ့အတွက်လေ့လာတာအဓိကအ
ဲ့လိုမျိုးနေရဲ့ရောင်ကြီးတွေနဲ့ဒီပတ်ဝန်းကျင်အားတွေလေ့လာလို့ရှင်အကျိုးအမြတ်ကဘာရှိပါလဲ
အကျိုးအမြတ်ကဘာလဲဆိုလို့ရှင်ဒီလူတွေအသက်ရှင်ဖို့အတွက်ကိုဒီနေဆက်ကြဝလာရှိတယ်နေရှိတယ်ဆိုနေဘယ်ကနေဖြစ်လာတယ်လဲဆိုတဲ့ဟာကိုလေ့လာဖို့အတွက်ကအနန္တဆက်ကြဝလာကြီးမှာအနန္တနေပေါင်းမြောက်များစွာရှိတယ်အဲ့နေတွေကတဘာဝအလျောက်ဖြစ်လာလိုက်နှစ်တန်ထောင်ပေါင်းများစွာကြာတဲ့အခါကျလို့ရှိရင်နေက white star တို့ red dwarf တို့ဆိုပြီးတော့နေတွေကပြက်ကွဲပြောက်သွားတယ်ပေါ့နော်ပြီးတော့နေတစ်စင်းပြန်ဖြစ်လာအဲ့ဒါဒါရီဘာကြောင့်ဖြစ်လဲဘလို့ဖြစ်တယ်လဲဆိုတဲ့ဟာကိုကိုနေဆက်ကြဝလာမှာရှိတဲ့နေကိုစုံစမ်းခြင်းအပြင်အရင်ဆက်ကြဝလာနောက်ထပ်လာမဲ့ဆက်ကြဝလာတွေဘလို့ပေါ်လာတယ်ဆိုတဲ့ဟာကိုလည်းသိနိုင်တယ်
။သိပ္ပံပညာရှင်တွေနေဆက်ကြဝလာကြီးကိုအဝေးကနေလေ့လာနေတာကြားပါပြီ။အခုနေနာကိုကတ်သွားပြီးလေ့လာဖို့အတွက်ဘာကြောင့်လုပ်ရတာပါလဲ
။အဓိကတော့နေဆက်ကြဝလာရဲ့မျက်နှာပြင်ကအပူချိန်ဘလောက်ရှိတယ်လဲရှိတဲ့အပူချိန်ကြောင့်ဖြစ်ပေါ်နေတဲ့ဒီနေမျက်နှာပြင်မှာဖြစ်နေတဲ့ဒီရောင်ကြီးတွေစွမ်းအင်တွေဒီနေမျက်နှာပြင်မှာရှိတဲ့ electronic proton တွေမြူမှုန်တွေပေါ့နော်အဲ့ဒီဟာတွေကဘလောက်ပမာဏနဲ့ဘလောက်အတိုင်းအတာအထိရှိနေတယ်လဲဆိုတဲ့ဟာကိုတိတိကျကျတိုင်းထားဖို့အတွက်ကဒီနေကျက်တဲ့အခါကျမှပဲတိုင်းလို့ရတယ်ပေါ့နော်အတွက်နှစ်များစွာစောင့်ရတယ်နေရဒေတာများစွာသွားရအခုကြတော့ပြဒီလွှတ်လိုက်တဲ့ဂျူတူကနေဒီနေသားရောက်သွားတဲ့အတွေ့ထည့်ပေးလိုက်တဲ့တိုင်းတဲ့ဆက်တွေကနေတောက်ဆောက်ကိုတိုင်းနိုင်ပါတယ်အဲ့တော့အဓိကပါလဲဆိုတက်ရှိသရွာတွေအပင်တွေအသက်ရှင်မှုအတွက်မရှိမဖြစ်လိုအပ်တဲ့အပူနဲ့အလင်းရောင်ရဖို့ကိုနေမရှိရင်မဖြစ်ဘူးဒါကြောင့်နေအကြောင်းကိုပို့ပြီးသိကျင်တဲ့အတွေ့နေဆက်ကြဗလာကိုလေ့လာတဲ့သိပ္ပံတုတေတီရမျက်နှာပြင်အပူချိန်9,000-6,000စင်တီဂရိတ်လောက်ပူတဲ့နေကိုသူတေသနာဂျူဒူတလုံးကိုလွှတ်တင်ခဲ့တာပါပြီးခဲ့တဲ့2-3ရက်က
2002ခုနှစ်မတန်ခင် Solar Probe 2010ကနေ2018ခုနှစ်အထိ Solar Probe Plus နဲ့2018ကစပြီး Parker Solar Probe ဆိုတဲ့နာမည်တွေနဲ့နေကိုစူးစမ်းဖို့အတွက်အဆင့်ဆင့်လှုပ်ဆောင်ခဲ့တာဖြစ်ပြီးအခုမှနေနဲ့အနီးဆုံးကိုတွားပြီးလေ့လာဖို့ရင်ကို NASA ကလွှတ်တင်လိုက်တာဖြစ်ပါတယ်
ဒီဂျိုဒူလွတ်တဲ့ဟာကိုပါကာဆိုလာပရုတ်ပါကာနေတုတေသနာထောက်လန်းရေးဂျိုဒူလို့အမည်ပေးထားပါတယ်ဆိုလာဝင်းရှိတယ်ဆိုတဲ့ဟာကိုပထမအဦးဆုံးစပြီးတော့ theory အရတွက်ချက်ပြီး predict လုပ်ခဲ့တာ Mr. Parker ဆိုတဲ့လူကစတွေ့ခဲ့တာပါ။သူကအခု90နဲ့တနှစ်ရှိပါပြီ။အခုဒီအသက်ထင်ရှားရှိတုန်းပဲ University of Chicago မှာသူပါမောက္ခအနေနဲ့ဆက်ပြီးအလုပ်လုပ်နေပါသေးတယ်။တာဝန်ထမ်းဆောင်နေပါသေးတယ်။ Mr. Parker ကိုဂုံပြုတဲ့အနေနဲ့ Parker Solar Probe ဆိုပြီးနာမည်ပေးပြီးဂျိုဒူးကိုလွှတ်တင်လိုက်တာဖြစ်ပါတယ်။အသက်ထင်ရှားရှိနေတဲ့သိပ္ပံပညာရှင်တယောက်ရဲ့နာမည်နဲ့လွတ်တင်လိုက်တဲ့ဂျိုဒူးကဒါပထမဦးဆုံးပ
ါနေကနေစွန့်ရင်တွေကိုယူကြပါတယ်နေမှာဒီလိုစွန့်ရင်တွေဘယ်လိုရနေတာပါလဲ
နေဟာဟိုက်ဒရိုဂျင်80ရာခိုင်နှုန်းဟီလီယမ်30ရာခိုင်နှုန်းဓာတ်ငွေ့တွေနဲ့ဖွဲ့စည်းထားပြီးဒီနေရဲ့ဒီစွန့်ရင်ကဘယ်အရာလဲဆိုဒီဟိုက်ဒရိုဂျင်တွေအရန်ပူတဲ့အချိန်မှာပလတ်စမာဖြစ်သွားပြီးလို့ hydrogen တွေပေါင်းပြီးတဲ့အခါကျရင် helium ကိုပြောင်းသွားတဲ့အခါကျတော့သူကစွန့်ရင်ထွက်လာတယ်လေအဲ့ဒါကို hydrogen bomb မှာ nuclear ပေါင်းစည်းမှုပေါ့နော် fission energy မဟုတ်ဘဲနဲ့ဒါ fusion energy လို့ခေါ်ပါတယ် hydrogen ဓာတ်ငွေတွေပေါင်းပြီးတော့ helium ပြောင်းသွားတဲ့အခါမှာထွက်လာတဲ့အပူပမာဏတိတ်များပါတယ်နေရောင်ကနေပြီးတော့ထုတ်တဲ့စွန့်ရင်ကအဲ့ဒီရရတာပါပဲအခုကျွန်တော်တို့ရှိတဲ့ solar system ပေါ့နော်ဒီနေဆက်ကြပါလားသူရဲ့တက်တန်းအားဖြင့်ဆိုလို့ရှိရင်တက်တန်းတဝက်ကျော်သွားပြီလို့ပြောနိုင်ပါတယ်။ဘာလို့ဆိုတော့ hydrogen 90ရာခိုင်နှုန်းလောက်ပဲကျန်တော့တယ်။အဲ့တော့နောက်နှစ်ပေါင်းတန်းပေါင်းထောင်ပေါင်းများစွာတော့ဒီနေကြီးကတော့ရှိနေဦးမှာပဲပေါ့
။ဒီနေကိုစူးစမ်းဖို့အတွက် Parker Solar Probe ယင်ပေါ်မှာဘာဆက်တွေတပ်ဆင်ထားပါသလဲ
။မျက်နှာပြင်ပေါ်မှာဒီမြူမှုန်တွေအားရနေဘလို့ရှိနေတယ်ဆိုတဲ့ဟာကိုလေ့လာဖို့အတွက်သူ့မှာ 3D camera CCD CMOS camera ဆိုတာပါသွားပါတယ်။ကင်မရာနဲ့ဒီမြူမှုန်တွေကိုတိုင်းမယ်တန်လိုက်အားလျှက်စစ်လိုင်းအားတွေကိုတိုင်းမှာဖြစ်ပါတယ်ဒီပစ္စည်းတွေအပြင်ဒီကုဏပရမာဏုမျိုးအမှုန်တွေရဲ့တိတ်တိမှုတိုင်းမှာဖြစ်ပါတယ်တော့တိုင်းနဲ့ဆက်အမျိုးအစားပေါင်းအဓိကအားဖြင့်ကတော့၄မျိုးခွဲပြီးတိုင်းထားပါတယ်အဓိကကတော့နေရဲ့မျက်နှာပြင်ဒီဂရီ4000လောက်ရှိတဲ့အပူချိန်မှာဖြစ်နေတဲ့တန်လိုက်ဆက်ကွင်းတွေလျှက်စစ်ဆက်ကွင်းတွေနေမုန်တိုင်းပေါ့နော်ဆိုလာဝင်းတွေကိုတိတိကျကျလေ့လာဖို့အတွက်လွှတ်တင်လိုက်တာဖြစ်ပါတယ်အဲ့စိတ်ဝင်စားဖို့လည်းကောင်းတယ်။နောက်လာမယ့်၄-၅နှစ်အတွင်းမှာမရှိမဖြစ်တဲ့နေရဲ့အကြောင်းကိုပို့ပြီးသိမှန်မယ်လို့ထင်ပါတယ်
။ဒေါက်တာပရိသာတင်ပါအပူချိန်တိတ်ပြီးဖြစ်တဲ့နေနာကိုအရောက်သွားနိုင်ဖို့ဘယ်လိုကြံစည်ထားတယ်ဆိုတော့ကိုဆက်ပြီးပြောပြပေးပါမယ်ဆိုတော့တင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါဦး။
တော်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်းကထည့်ပြောပြပေးပါမယ
်လူခွေရေးချိုးဖောက်မှုတွေနဲ့ဆက်နေပြီးမြန်မာစစ်တပ်ကတိုက်ရင်းတစ်ခုနဲ့လူပုဂ္ဂိုလ်၄ဦးပေါ့ပိတ်ဆို့တံခတ်ရေးယူလိုက်ကြောင်းအမေရိကန်ကဒီနေ့ပဲကြေညာလိုက်ပါတယ်ဒီကိစ္စဒီမှာလူမျိုးစုလိုက်ရှင်းလင်းတဲ့ဒီလူခွေချူပေါမှုတွေကျူးလွန်ခဲ့တဲ့အချိန်မှာတာဝန်ယူထားတဲ့ချင်းမြန်တရင်33 69တို့အပြင်တပ်မှု3ဦးနဲ့နေကြောင်တရင်မှု2ဦးကိုပါအရေးယူလိုက်တာဖြစ်ကြောင်းအမေရိကန်ဗန်ဒိုင်းဦးညီဌာနကကြေညာလိုက်တာပါမြန်မာလူမျိုးတပ်ဖွဲ့တွေကနိုင်ငံနဲ့ကတိုင်းဒေသလူနည်းစုတွေပေါ်လူမျိုးစုလိုက်ရှင်းလင်းမှုအစုလိုက်ပြုံလိုက်တပ်ဖြတ်မှုလိမ်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုတွေအပါအဝင်စိုးရွားတဲ့လူခွေချူပေါမှုတွေကိုကျူးလွန်ခဲ့ကြကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်ရစက်ချင်းချုပ်တဲ့လူရက်တွေနဲ့တာဝန်ရှိသူတွေကိုပေါ်ထုတ်နေတဲ့သူတွေလူခွေချူပေါခံရသူတွေအတွက်တရားမျှတမှုရရှိဖို့လိုအပ်တယ်လို့စိုးရွားတဲ့လူရက်တွေရတန်းကရက်ဖို့လိုတယ်ဆိုတော့မြန်မာစစ်တပ်နဲ့ခေါင်းဆောင်တွေသဘောပေါက်အောင်အမေရိကန်အစိုးရအနေနဲ့ဆက်လက်ကြိုးပမ်းတာမှဖြစ်တဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်ကမ္ဘာ့နယ်မြောက်ပိုင်းမှာပြည်ခရီးနှင့်ဩဂုတ်လတဲ့လူညုံရေးကင်းစကန်တွေကိုစီးနင်းတက်ခဲ့တဲ့ ARSA ဆွေရအုပ်စုကိုမြန်မာလူညုံရေးတပ်ဖွဲ့ဝင်တွေလိုက်လံရှင်းလင်းရမှာ Ranger Mustin ေပေါ်လူမျိုးစုလိုက်ရှင်းလင်းတဲ့အဆင့်ထိလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့ကြောင်းအမေရိကန်နဲ့ကုလသမဂ္ဂအပါဝင်နိုင်ငံတကာတိုင်ဝမ်ကပြောဆိုထားကြတာပါမြန်မာစစ်တပ်နဲ့အစိုးရကတော့ Ranger ဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားသလိုနိုင်ငံတကာကစွပ်စွဲနေတဲ့အထိလူခွင့်ရေးချုပ်ဖောက်မှုတွေမရှိခဲ့ကြောင်းနဲ့ကျူးလွန်သူတချို့ကလည်းအရေးယူရရှိတဲ့ကြောင်းပြောဆိုထားကြပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့စီးဝေးအဖွဲ့အုပ်တာပေါ်မနာဖော်ဟာအခွန်နဲ့ဘဏ်လုပ်ငန်းတွေမတမာမှုအတွက်အပြစ်ရှိမှရှိဆုံးဖြတ်ဖို့ခုံတမာရီဖွဲ့တွေမနေ့ကဆက်လို့တွစ်ဆုံဆွေးနွေးစဉ်းစားနေကြပါတယ်အမျိုးသား6ဦးအမျိုးသမီး6ဦးပေါ်တဲ့ခုံတမာရီအဖွဲ့ဒီနေ့လဲဆက်လက်ဆွေးနွေးစဉ်းစားနေကြတာပ
ါကျေးဇူးပါခင်ဗျာသတင်းချင်းညုတ်ကိုကိုအောင်လင်းပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vesco Volaric ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည 9:00 နာရီ 10:00 နာရီအထိ ိုင်းနမီတာ24 25 32 58တို့ကနေထုတ်လွှင့်ခဲ့တာပါ။သောရရှင်နဲ့အားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.